Welcome to the Voice of America in Burmese.
မင်္ဂလာနံနက်ကျမခင်ဗျာ VOA American တမ်းမြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ18ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်းဝင်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ32 40 49လောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာသမုဝေပါခင်ဗျာအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆုမြတ်မွန်ပါရှင်အီရန်နိုင်ငံလေတဲ့စခန်းတစ်ခုကတဆင်ဒီရုရှားဘုံကျဲလေယာဉ်တွေဟာဆီးရီးယားကိုသွားပြီးတော့မှ IS စစ်သွေးကြွတွေပြစ်မှတ်တွေကိုလေကြောင်းတိုက်ခိုက်မှုတွေစတင်လုပ်နေပါတယ်အမေရိကန်သမ္မတရွေးကောက်ပွဲကြရင် Hillary Clinton ဟာ Donald Trump ကိုအနိုင်ရနေခြင်း80ရာခိုင်နှုန်းရှိတယ်လို့နိုင်ငံရေးသုံးသပ်သူတော်တော်များများကပြောနေကြပါတယ်ဒီလိုမျိုးထိတ်တန့်သတင်းတွေကိုမတ်ဤတန့်စင်နဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုလိုနောက်ဆုံးရသတင်းတွေကိုတင်ပြပြီးကြားရမယ်
is we want Suchi to raise the issues about how refugees
ကဘာလူခွင့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adam ဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အတွင်းလူခွင့်ရေးကိစ္စတရုတ်နိုင်ငံကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိစ္စတွေကိုဆွေးနွေးဖို့တိုက်တွန်းသွားတာပါသတင်းလွှာတွေကိုတင်ဆက်တကားမှာအပြည့်စုံကြားပါလိမ့်မယ်ဒါ့အပြင်ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေစိတ်တော့ကရောက်နေကြရတဲ့အကြောင်းကနေဒါနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားကဒီနာဖုန်တော်ကြီး Charles Mambo ရဲ့ခီးစဉ်နောက်ပြီးတော့ဒီကနေ့ Rio Olympic ပြိုင်ပွဲမှာပြေးခံပြစ်ပြိုင်ပွဲတွေမှာမြန်မာအားကစားသမားတွေဝင်ရောက်ရှင်ပြိုင်မှုရှိနေတဲ့အခြေအနေတွေစတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာနဲ့အတူအင်္ဂါညတရရည်လိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးမှာပါ။ဒါရီမတိုင်ခင်တော့အရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်ဤတန်စင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အီရန်နိုင်ငံလေတဲ့စခန်းတစ်ခုကတဆင်ရုရှားဘုံကျဲလေယာဉ်တွေဟာဆီးရီးယားကိုသွားပြီးတော့လေကြောင်းတိုက်ခိုက်မှုတွေကိုလုပ်နိုင်ဖို့အီရတ်နဲ့ဆီးရီးယားက IS စစ်သွေးကြွတွေကိုတိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေကလမ်းရှင်းပေးထားပါတယ်။အီရတ်လေကြောင်းနယ်နိမိတ်ကိုဖြတ်သွားမဲ့ရုရှားရဲ့လှုပ်ရှားမှုအတွက်ရုရှားကအကြောင်းကြားခဲ့တယ်လို့ညွန်ပေါင်းတပ်များရဲ့ပြောခွင့်ရသူဗိုလ်မှူးခရစ်ဂါဗာကဘက်ဒက်မြို့တော်ကနေသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။လေယာဉ်တွေရဲ့လုံခြုံရေးအတွက်လွန်ခဲ့တဲ့လတွေတုန်းကအမေရိကန်နဲ့ရုရှားကြားနှစ်ဖက်နားလည်မှုစာကြုံလွှာအရရုရှားတိုက်လေယာဉ်တွေဆီးရီးယားပြင်ပတ်တွေကိုတိုက်ဖို့သွားတဲ့အခါဝေဟေနယ်နိမိတ်ထဲမှာမှားပြီးတော့မပြစ်မိအောင်လို့အသိပေးတာဖြစ်တယ်လို့သူကပြောပါတယ်။အီရန်နိုင်ငံထဲမှာရှိတဲ့လေတပ်အခြေစိုက်စခန်းတစ်ခုကနေပြီးတော့ရုရှားလေယာဉ်တွေထွက်ခွာပြီးဆီးရီးယားနိုင်ငံထဲက IS ပြင်ပတ်တွေအပေါ်လေကြောင်းတိုက်ခိုက်မှုတွေကိုပထမဆုံးလုပ်ခဲ့တယ်လို့ရုရှားနိုင်ငံကအင်္ဂါနေ့အစောပိုင်းတုန်းကကြေညာခဲ့ပါတယ်ရှင်။
ဂျူလိုင်လ17ရက်နေ့ကမြို့တော်ဂျူဘာမှာရှိတဲ့ဟိုတယ်ဝင်းတစ်ခုအတွင်းမှာတောင်ဆူဒန်စစ်သားတွေကအထူးသဖြင့်အမေရိကန်တွေကိုပြစ်မှတ်ထားပြီးနိုင်ငံခြားအကူအညီပေးရေးဝန်ထမ်းတွေကိုအုပ်စုဝတ်အတ္တမပြုကျင့်မှုတွေရိုက်နှက်မှုတွေနဲ့လူရဲမှုတွေကိုကျူးလွန်ခဲ့ကြတယ်လို့ AP သတင်းဌာနကတင်းနာနေကထုတ်ပြန်တဲ့သတင်းတော့ပေါ်မှာဖော်ပြထားပါတယ်ဒီတင်းင်းဌာနကမေးမြန်းခဲ့တဲ့မျက်မြင်တွေဆိုရဆိုရင်စစ်သားတွေဟာဟန်ပြကွက်မျက်မှုတွေပြုလုပ်ခဲ့တယ်လို့ဒေသခံသတင်းတောက်တယောက်ကိုတပ်ပြည်ရာမှလည်းနိုင်ငံသားတွေကိုအထမကြိခိုင်းခဲ့တယ်လို့သိရပါတယ်။ဒါပြင်နိုင်ငံသားတွေနဲ့တောင်ဆူဒန်ထက်တက်တန်းလွာတွေကြားနာမည်ကြီးတဲ့ Terrain Hotel ဝင်းထဲမှာရှိနေတဲ့သူတွေကတော့ဒီ Hotel နဲ့10 km တောင်မဝေးတဲ့နေရာမှာရှိတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းတက်တွေနဲ့ American တယုံထံကိုအကူအညီကိုအနိုင်ပေါင်းများစွာကြောင်းတောင်းခံခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဆမန်သာပါဝါကတော့ဒီဖြစ်ရဟာတောင်ဆူဒန်အစိုးရအရာရှိတွေနဲ့ကုလသမဂ္ဂငြိမ်းချမ်းရေးတပ်တွေရဲ့တာဝန်ပြတ်ကွက်မှုလို့ပြစ်တင်ပြောလိုက်ပါတယ်။သုံးနှစ်ကြာပြည်ပခအတွင်းမှာတောင်ဆူဒန်အစိုးရကသူတို့ရဲ့စစ်သားတွေလူသက်မှုကျူးလွန်တာကိုရေးယူလင်မရှိဘဲနဲ့လိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေကိုလည်းအပြစ်ကနေကင်းလို့ခွင့်ပြုထားတယ်လို့သံအမတ်ပါဝါကပြောပါတယ်။ခုလိုအကူအညီတောက်ခံခဲ့တာတွေကိုကုလသမဂ္ဂငြိမ်းချမ်းရေးတပ်တွေအနေနဲ့တုံ့ပြန်နိုင်စွမ်းမရှိတာနဲ့အကူအညီပေးဖို့ပြတ်ကွက်တာတွေအတွက်လွန်စွာစိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုလည်းတန်မတ်ပါဝါကသူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂတွေးမှုချုပ်ရဲ့ပြောခွင့်ရာဖရန်ဟတ်ကတော့ဒီဖြစ်ရပ်တွေကိုလွန်စွာအလေးထားပြီးစူးစမ်းစစ်ဆေးသွားမယ်လို့သတင်းောင်တွေကိုပြောခဲ့ပါတယ်
။ American သမ္မတရွေးကောက်ပွဲတွေကျင်းပဖို့3လနီးပါးလိုသေးပေမဲ့ Democrat သမ္မတလား Hillary Clinton ဟာ Republican သမ္မတလား Donald Trump ကိုအနိုင်ရနိုင်ခြေ80ရာခိုင်နှုန်းရှိတယ်လို့နိုင်ငံရေးသုံးသပ်သူတော်တော်များများကပြောနေကြပါတယ်။နိုင်ငံတော်ဝန်ကောက်ခံတဲ့လူမှုသဘောထားစစ်တမ်းမှာ Clinton က9ရာခိုင်နှုန်းနဲ့ပုံမှန်အသာစီးရနေတဲ့အပြင်သမ္မတအနိုင်အရှုံးကိုအဆုံးဖြတ်ပေးမှမို့အကျိတ်နဲ့ပြန်ဆန်ရမယ့်ပြည်နယ်တွေမှာလည်းသူ့အပေါ်ထောက်ခံမှုပိုများနေပါတယ်။ပ ပြီးခဲ့တဲ့တမရရွေးကောက်ပွဲတွေမှာအမေရိကန်ပြည်နယ်40လောက်ကဒီမိုကရက်ဒါမှမဟုတ်ရင်ရီပက်ဘလီကန်တွေကိုပြက်ပြက်သားသားထောက်ခံခဲ့ကြပေမဲ့ပြည်နယ်10ခုလောက်ကတော့တမရလောင်းဒါမှမဟုတ်မဲဆွဲတဲ့ကိစ္စတွေအပေါ်မှာမူတည်ပြီးတော့မဲပေးရွေးချယ်ကြတာပါဒါကြောင့်မို့လို့ဒီမဲရဖို့အကျိတ်နဲ့ပြန်ဆိုင်ရတဲ့ပြည်နယ်မျိုးတွေမှာကလင်တန်ကအနိုင်ရဖို့လိုအပ်တဲ့တမရရွေးချယ်ရေးအဖွဲ့ဝင်မဲ538မဲမှာ290ဒါမှမဟုတ်ဒီထက်ပိုပြီးတော့ရရှိထားတယ်လို့နိုင်ငံရေးအကဲခတ်တချို့ကပြောပါတယ်နိုဝင်ဘာ8ရက်ရွေးကောက်ပွဲမတိုင်ခင်တမရလောင်းနှစ်ယောက်အတွက်မဲဆွဲစည်းရုံးချိန်တည်ဆင်းတဲ့ပတ်အချိန်ကြာမှသေးတယ်8လစက်တင်ဘာနဲ့အောက်တိုဘာလတွေကြာရင်လဲကလင်တန်နဲ့ထရန့်ကြားမှာအခြေအတင်စကားစစ်ထိုးပွဲ3ခုလုပ်ဖို့အစီအစဉ်ရှိပါတယ်အဲ့ဒီစကားစစ်ထိုးပွဲကနေလဲသူတို့အပေါ်အများထောက်ခံမှုတွေပြောင်းလဲသွားနိုင်ပါတယ်ရှင်
Democratic American သမ္မတလောင်း Hillary Clinton အရင်နိုင်ငံခြားရေးဝန်ကြီးအဖြစ်ထမ်းဆောင်စဉ်ကကိုယ်ပိုင် email server သုံးပြုမှုအကြောင်းကို FBI အဖွဲ့ကစုံစမ်းမှုတွေနဲ့ပတ်သက်တဲ့စာရွက်စာရင်တွေကို outlook.com သို့ပေးပို့လိုက်ပါတယ်။စုံစမ်းစစ်ဆေးမှုအတွင်း Hillary Clinton နဲ့တခြားသက်သေတွေကို FBI ရဲ့မေးမြန်းချက်တွေပါဝင်လှုပ်ဝက်ချက်လို့မှတ်သားထားတဲ့စာရွက်စာရင်တွေကိုလက်ခံရရှိခဲ့တယ်လို့ outlook.com စီကံထိန်းသိမ်းရေးကော်မတီကအင်္ဂါနေ့ကပြောပါတယ်။Hillary Clinton နဲ့သူမရဲ့လက်ထောက်တွေကသူမရဲ့ New York မြို့ကအိမ်အောက်ထပ်ခန်းကကိုပိုင် email server ကတဆင့်အထူးလွှတ်ဝဲရမယ့်အချက်လက်တွေကိုမှားယွင်းကင်တွယ်နေမှုရှိမရှိ FBI ကတနစ်တာစုံစမ်းမှုကိုပြီးခဲ့တဲ့လကမှပိတ်လိုက်တာဖြစ်ပါတယ်။အဲ့ဒီချိန်ကတော့ Hillary Clinton နဲ့နိုင်ငံခြားရေးအရေးကြီးတဲ့အချက်လက်တွေကိုကင်တွယ်ရမှာလွန်စွာပေါ့ဆွားခဲ့တယ်လို့ပဲ FBI ရဲ့ Director James Comey ကပြောပြီးတော့အရေးယူရလောက်တဲ့သက်သေမတွေ့ခဲ့ပါဘူး။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့ဩဂလတ်ကက်စလာ18ရက်နေ့မှာတရုတ်နိုင်ငံခီးစဉ်ကိုစတင်မှာပါ။သူ့ရဲ့9ရက်ကြာခီးစဉ်တွင်မှာနှစ်နိုင်ငံဆက်ဆံရေးနဲ့ပုံအကျိုးစီးပွားရှိတဲ့ကိစ္စတွေကိုတရုတ်ခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့တရုတ်ဆိုရဘက်ကပြောကြားထားပါတယ်။ဒီချိန်ထဲမှာပဲတောင်ဆန်းစုကြည်အနေနဲ့တရုတ်မြန်မာနယ်စပ်ကဒုက္ခသည်တွေအရေးနဲ့အချင်းချနေတဲ့တရုတ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှာဘိုလွတ်မြောက်ရေးအတွက်တောင်းဆိုသင့်တယ်လို့ကမ္ဘာတဝန်းလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာမှတ်တမ်းတင်နေတဲ့ Human Rights Watch အဖွဲ့ကပြောလိုက်ပါတယ်2017ကနေ73ခုနှစ်ကြာမြန်မာနိုင်ငံထဲမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံယူနန်နယ်ထဲမှာရောကချင်ပြည်နယ်ထဲမှာပါဒီစစ်ပြေးဒုက္ခသည်တွေရှိနေကြပြီးတော့ထောက်ပံ့ကူညီမှုတွေအလွန်အမင်းလိုအပ်နေကြတယ်လို့ WHRW ရဲ့တရုတ်နိုင်ငံဆိုင်ရာညွှန်ကြားရေးမှူး Sophie Richardson ကပြောပါရယ်ဒေါအောင်ဆန်းစုကြည်နဲ့တရုတ်ခေါင်းဆောင်တွေကြားမှာငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးကြတဲ့အခါဒီဒုက္ခသည်တွေအရေးပါဝင်မလားဆိုတာမသေးကြပါဘဲတရုတ်အနေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထဲမှာပို့ပြီးတော့ထက်ထက်ဝဲဝဲပါဝင်လိုတယ်ဆိုရင်တော့ဒီဒုက္ခသည်တွေအရေးကိုအလေးပေးအာရုံစိုက်ဖို့လိုတယ်လို့သူကထောက်ပြထားပါတယ်။နောက်တစ်ခါတရုတ်နိုင်ငံမှာဖမ်းဆီးခံထားရတဲ့ Nobel ငြိမ်းချမ်းရေးဆုရှင်လူရှာဘိုလွတ်မြောက်ရေးကိုဒေါအောင်ဆန်းစုကြည်အနေနဲ့တောင်းဆိုတဲ့လို့လည်းဆိုပါတယ်။2015ခုနှစ်တရုတ်ခီးစဉ်တုန်းကဒီကိစ္စကိုလူသိရှင်ကြားမပြောခဲ့တဲ့အတွက်တရုတ်ဒီမိုကရေစီရေးလှုပ်ရှားသူတော်တော်များများစိတ်ပျက်ခဲ့ကြတယ်လို့ Sophie Richardson ကပြောပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်နှစ်ရှည်လာမြနေအကျယ်ချုပ်ကြားခဲ့စဉ်တုန်းကတခြားနိုဘယ်ငြိမ်းချမ်းရေးဆုရှင်တွေနိုင်ငံကောင်းဆောင်တွေထင်ရှားတဲ့အခွင့်အရေးလှုပ်ရှားသူတွေကသူမလွတ်မြောက်ရေးအတွက်တောင်းဆိုလှုပ်ရှားခဲ့ကြတာကိုလည်းသူကဥပမာပေးပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံအပြင်တခြားနိုင်ငံတွေရဲ့လူအခွင့်အရေးတိုးတက်လာဖို့ဘလောက်ဥစားမှုပေးမှလဲလို့ HRW ရဲ့တရုတ်နိုင်ငံဆိုင်ရာညွှန်ကြားရေးမှူး Sophie Richardson ကမေးခွန်းထုတ်သုံးသပ်ရေးသားထားပါတယ်
တရုတ်နိုင်ငံနဲ့အာဆီယံတို့အားဆိုရင်တောင်တရုတ်ပင်လယ်အတွင်းမှာမရည်ရွယ်ပဲကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးစီးမြင့်နဲ့ရေးပေါ်ခေါ်ဆိုနိုင်တဲ့ဖုန်းလိုင်းထားရှိဖို့သဘောတူခဲ့ပါတယ်။ဒီလိုလုပ်ရတာဟာအပြည်ပြည်ဆိုင်ရာတရားရုံးကတရုတ်နိုင်ငံနဲ့တရုတ်နိုင်ငံရဲ့ရေးပြင်ပိုင်နဲ့တောင်းဆိုမှုအဆိုပြုချက်နဲ့ပတ်သက်ပြီးဆုံးဖြတ်ပြီးနောက်ပိုင်းမှာတောင်တရုတ်ပင်လယ်အတွင်း NDA တွေကိုထိန်းချုပ်ရမှာစပိုခြေလှမ်းဖြစ်ပါတယ်လို့ပြောပါတယ်။နှစ်ဖက်ထိပ်သီးအစိုးရရာရှိတွေကတာဝန်ရှိသူတွေကမွန်ဂိုလီယာပြည်နယ်အတွင်းမှာရှိတဲ့မန်ဇိုမြို့မှာတွေ့ဆုံဆွေးနွေးပြီးတောင်တရုတ်ပင်လယ်အတွင်းကြုံမပြောဘဲဝင်တဲ့ကိစ္စနဲ့ပတ်သက်တဲ့စီးမြင်းနဲ့အရေးပေါ်အချိန်မီးခေါ်ဆောင်နိုင်တဲ့ဖုန်းလိုင်းထားဖို့အင်ကာနေကသဘောတူညီချက်ရခဲ့တာပါဒီသဘောတူညီချက်နဲ့ပတ်သက်တဲ့စာရွက်စာတမ်းနှစ်ခုကိုတော့တရုတ်နိုင်ငံနဲ့အာဆီယံထိပ်သီးညီလာခံခေါင်းဆောင်တွေကနောက်လာမှာတင်မယ်လို့ဆိုပါတယ
် ောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မအီတန်ဆင်တို့ကြီးညာသွားတာပါ။အခုတော့သတင်းလော်တွေကိုတင်ဆက်ပါတော့မယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာဒီကနေ့ရန်ကုန်မြို့ကနေတရုတ်နိုင်ငံကို9ရက်ကြာခီးစတင်ထွက်ခွာတော့မှာဖြစ်ပါတယ်။ခီးစဉ်တွင်နှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့ကိစ္စရပ်တွေအပအဝင်ငြိမ်းချမ်းရေးကိစ္စတွေနဲ့မြန်မာပြည်သူများဆန့်ကျင်နေတဲ့မြေဆုံဆယ်စီမံကိန်းအပြင်တရုတ်မြန်မာနယ်စပ်မှာရှိတဲ့တိုင်းရင်းသားဒုက္ခသည်တွေအရေးကိုပါတရုတ်အစိုးရနဲ့ဆွေးနွေးဖို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးအဖွဲ့ကြီးရဲ့ကနေပြီးတော့စောင့်ကြည့်နေတဲ့အကြောင်းအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုမှအင်ဂျင်နီယာဆက်ပြီးတော့ပြောပြပါလိမ့်မယ်
။2015နိုဝင်ဘာလရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရပြီးအာဏာရအစိုးရခေါင်းဆောင်တအုပ်အနေနဲ့ပထမဆုံးအချိန်တရုတ်နိုင်ငံတော်ဧည့်သည်ဖြစ်သွားရောက်တဲ့ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ကိုမြန်မာပြည်သူတွေဒါမှကအရှိတောင်အာရှဒေသတစ်ခုလုံးကအာယုံဆိုင်စောင့်ကြည့်နေကြတာပါ။ဒီခီးစဉ်နဲ့ပတ်သက်လို့တရုတ်အပါအဝင်နိုင်ငံတကာရဲ့သုံးသပ်ချက်မျှော်လင့်ချက်အမျိုးမျိုးထွက်လာချိန်မှာနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးဖြစ်တဲ့ HRW ကတော့ဒေါ်ဆန်းစုကြည်အနေနဲ့တရုတ်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာဒုက္ခသည်အရေးနဲ့တရုတ်နိုင်ငံရဲ့အကျဉ်းသားတွေလွတ်မြောက်ရေးထဲသွင်းဆွေးနွေးဖို့ HRW အာရှရေးရာတာဝန်ခံ Brett Adams ကအခုလိုတိုက်တွန်းခဲ့ပါတယ
်Suchi to raise issues about how refugees and internally displaced people are being treated, making sure that they're
Lungane ni anenge ga tai pwae de chang tain shang la de tiyou nai ngan ne zat phet ma shi ni de shwe pyaung dukkha de sakhan ni ga dukkha de paung 2000 jaw apa win kachin pi ne be acha ma shi ni de tain ne chi de tain yan da dukkha de de atwet nai ngan da ga ye lu ta nyin san na mu aku nyi de yauk shi ye tiyou aso ya bet ga khwin pyu pe bo daw san su chi ni ne swe ni pe si lo ba de
ဒါပြင်တရုတ်နိုင်ငံမှာမတရားအကျဉ်းချခံရတဲ့ Nobel ငြိမ်းချမ်းရေးဆုရှင်လူရှောက်ဘူအပါအဝင်လူခွင့်ရေးလှုပ်ရှားသူတွေလွတ်မြောက်ရေးမြမဒီမိုကရေစီခေါင်းဆောင်တအုပ်ဖြစ်တဲ့ဒေါ်ဆန်းစုကြည်အနေနဲ့တရုတ်ခေါင်းဆောင်တွေကိုခီးစဉ်တွင်တိုက်တွန်းသင့်ကြောင်း Brett Adams ကဆိုပါတယ်။ဒီတော့တွင်မြမနိုင်ငံခေါင်းဆောင်တအုပ်အနေနဲ့သွားမဲ့ဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မှာမြမပြည်သူအများစန့်ကျင်တဲ့မြစ်ဆုံဆယ်စီမံကိန်းကိစ္စကိုတရုတ်နဲ့အခြေအလဲဆွေးနွေးအဖြေရှာနိုင်မယ်လို့အများကမျှော်လင့်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လည်းနီးလန်လေးခုရှိနေကြောင်းပထမတစ်ခုကတော့မြစ်ဆုံဆယ်စီမံကိန်းအပြေးတိုင်ဖျက်သိမ်းဖို့ဒုတိယကမြစ်ဆုံဆယ်ကိုဆက်ပြီးလုပ်ဖို့တတိယကတော့မြစ်ဆုံဆယ်ကိုဖျက်သိမ်းပြီးတရုတ်ကိုရော်ကြေးပြန်ပေးဖို့နဲ့အရစ်ကြပြန်ဆက်ရင်လဲဒေါ်လာတန်းနဲ့ချီရှိတဲ့အတိုးတွေကိုပေးဆက်ဖို့ဖြစ်ပါတယ်။စထုဒ္ဓကတော့မြစ်ဆုံဆယ်ကိုအပြေးရလိုက်တဲ့အတွက်မြန်မာနိုင်ငံတွင်းအခြားနေရာတွေမှာရေကာတာဆယ်စတဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုခွင့်ပြုဖို့ဆိုတဲ့နီလန်းဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံအခြေစိုက်ဗမာပြည်ကွန်မြူနတီပါတီပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖိုးတန်ချောင်းရဲ့အမြင်က
မြစ်ဆုံဆယ်ကိစ္စဟာဗမာပြည်ရဲ့ဆန္ဒနဲ့လုံးဝမကိုက်ညီပဲနဲ့ဥပိုင်နဲ့အရင်စစ်အာဏာရှင်တွေကလုပ်ခဲ့တဲ့ကိစ္စဖြစ်ပါတယ်။အဲ့ဒါကိုဖျက်သိမ်းမယ်ဆိုလို့ရှိရင်အဲ့ဒီစစ်ဘုတ်တွေလုပ်ခဲ့တာကိုတိုင်းပြည်ကစိုက်ရိုးရတဲ့အခြေအနေရောက်တဲ့အခြေအနေမှာအဲ့တော့ဒီဟာအင်မတန်ပိန်မွေးတဲ့ကိစ္စဖြစ်ပါတယ်။အဲတရုတ်ပြည်ကလည်းသူတို့ဘက်ကလည်းအများကြီးကိုပတ်စံနေကုန်ထားတဲ့ဟာဖြစ်နေတဲ့အခါကျတော့ဒီဟာကိုသူတို့ဘက်ကလျှော့မဲ့ပုံမရှိပါဘူး။အထူးသဖြင့်စီးပွားရေးအရာတခြားဟာဒီအရာလျှော့တာရှိတယ်ရှိတယ်။အဲ့တော့ဒီဘက်မှာမြစ်ဆုံကိုခွင့်မပြုဘဲတခြားအသေးလေးတွေခွင့်ပြုမယ်ဆိုတာကကျွန်တော်ဒီဘက်မှာနေတဲ့လူပဲကြာကျွန်တော်သိသလောက်ကတခြားဟာတွေဟိုအများကြီးလုံနေပြီပဲတရုတ်ပြည်ဘက်ကဒီအရာလက်စစ်အသေးလေးတွေမြစ်ဆုံဖျက်ပြီးကျန်တာအသေးလေးတွေလုံမယ်ဆိုတာကလူစုကိုလှည့်စားတာမဖြစ်ပါစေနဲ့လူပဲကျွန်တော်ညွှန်လင့်ပါတယ
်ဒါအပြင်ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ကနေထွက်လာမဲ့ရာလက်နဲ့ပတ်သက်လို့လည်းရဲဘော်ဖိုးတန်ချောင်းကအခုလိုပြောပါတယ
်တရုတ်ပြည်ကလည်းဒီဗမာပြည်ဘက်ကဖျက်သွားမဲ့သူတို့ရဲ့နေပြည်တော်မြောက်စီးပွားရေးစီမံကိန်းကြီးအဲ့တည်းလုံးပတ်နေတဲ့အချိန်အနောက်နိုင်ငံတွေကလည်းကြည့်တဲ့ပြောလို့ရှိရင်ဗမာပြည်ကိုတရုတ်ပြည်နဲ့ကင်းကွာတယ်နဲ့ကင်းကွာအောင်လုပ်ဖို့ကြိုးပမ်းနေတဲ့အချိန်မှာအဲ့ဒီတိုက်ဆိုင်မှုဖြစ်နေတဲ့အချိန်အရှေ့အနောက်ကနေပြောဗမာပြည်ထိုးဝင်နေတဲ့အချိန်မှာထွက်ခွာလာတဲ့ခရီးဖြစ်ပါတယ်အဲ့ဒီခရီးမှာဒေါ်အောင်ဆန်းစုကြည်အနေနဲ့ဗမာပြည်သားတွေအတွက်ဘယ်လောက်ထိလုပ်ပြီးနိုင်မလို့နိုင်ငံရေးစီးပွားရေးကိစ္စတွေအပြင်ငြိမ်းချမ်းရေးဆိုတဲ့အင်မတန်တာမန်လူတိုင်းတခြားနိုင်ငံတွေမှာတာမန်လူတိုင်းခံစားနေကြရတဲ့ငြိမ်းချမ်းရေးရဲ့အရာတွေလည်းခံစားကြင်ရတယ်။ဒါတွေအလုံးစုံတော့အောင်ဆန်းစုရဲ့ဒီခီးပုံမှာလည်းအများကြီးတည်တယ်လို့ထင်ပါတယ
်။ဩဂုတ်လ18ရက်နေ့ကနေ21ရက်နေ့အထိသွားရောက်မဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီခေချွန်အပါအဝင်တရုတ်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စတွေအပေါ်သဘောထားအမြင်တွေဖလှယ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလူခွန်ကပြောပါရယ် ဒါအပြင်ဒေါန်ဆန်းစုကြည်ဟာဘေကျင်းမြို့တော်အပြင်သမရရှီကျင်းပင်ရဲ့မွေးရမြို့အပါအဝင်အခြားမြို့တွေကိုလည်းတွားရောက်လည်ပတ်မှာဖြစ်ပါရဲ့ရှင်
။မန်အင်ဂျင်နီယာပြောပြသွားတာပါ။တော်ရရှိမြတ်ခင်ဗျာ27ရာစုပင်လုံငင်းငယ်ညီလာခံနီးလာချိန်မှာတိုင်းရင်းသားဒေသဖြစ်တဲ့ကချင်ပြည်နယ်မှာဒီအပိုင်းတိုက်ပွဲတွေပြန်ဖြစ်နေတဲ့ကြောင့်ငင်းငယ်ဆွေးနွေးပွဲအတွက်စိုးရိမ်မိတယ်လို့ဒေသခံလွှတ်တော်ကုစည်တဲ့တချို့ကပြောပါတယ်တိုက်ပွဲကြောင့်ဒေသခံတွေမှာတွားရိပ်လာရေးအခက်ကြုံနေရတယ်လို့စိုးရိမ်စိတ်နဲ့ကြုံနေကြပါတယ်။ဆက်တွေ့စုံစမ်းထားတဲ့ကိုညံဝဲအောင်ကအသေးစိတ်ကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကချင်ပြည်နယ်မြကြီးနားနဲ့ဖားကန့်ကားလန်းဘော်ကနတ်မရရွာမှာဒေသခံကချင်တိုင်းရင်းသားအိမ်၃လုံးကိုမြမတက်မတော်လက်အောက်ခံရှမ်းနီပြည်သူစစ်တွေကမိရှုဖျက်ဆီးခဲ့တာကြောင့် KIA ကချင်လွတ်လပ်ရေးတပ်တန်ရင်6နဲ့ဩဂုတ်လ15ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်ចောင်းဆရာမတို့ဦးနဲ့ចောင်းသူနှုတ်ဦးဒဏ်ရာရပြီးမြကြီးနားစစ်ရုံကိုပို့ခဲ့ရပါတယ်ခီးတယ်တွေလည်းလမ်းမှာပိတ်မိပြီးတွာလာရေးအခက်ကြုံရတယ်လို့မြကြီးနားမဲဆန္ဒနဲ့အမှတ်နဲ့အမျိုးသားလွှတ်တော်တိုင်းသားရေးရာကော်မတီဥက္ကဋ္ဌဒေါ်ရှီလာနန်တောင်က VOA မြန်မာပိုင်းကိုပြောပါတယ်
ခါကနေကောင်းမင်းသားမနမ်ရဆိုရှိရအဲ့ဒီမှာရှမ်းနီတွေကပြည်သူစစ်လို့ပဲအဲ့ဒီရှမ်းနီတွေကချင်းအိမ်သုံးအိမ်မျိုးရှုလိုက်တယ်အဲ့ဒီအိမ်နဲ့ဖြစ်တယ်ခါကကနေမိချင်းနာကိုဆင်းတဲ့ကားတော့တက်တဲ့ကားတော့စစ်ပွဲကြောင့်ရက်နေရတာပေါ့ကျောင်းဆရာတဦးနဲ့ကလေးကျောင်းသူမင်းရောက်တော့မိချင်းနာဆေးကိုပို့လိုက်တယ်လို့ပြောတာတည်တယ်တော့မကြောက်တရားရရတယ်
ရှမ်းပြည်ပြည်သူစစ်ကတိုက်ခိုက်မှုတွေလှုပ်လာတဲ့ကိစ္စကိုတော့ဖားကန်းမြို့နယ်ကကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါရှိလာဆိုင်ကအခုလိုသုံးသပ်ပါတယ်
။အခုကဖြစ်ပေါ်နေတာက KIA နဲ့တိုက်ပွဲဖြစ်တဲ့အချိန်ကတော့ရှမ်းပြည်အဖွဲ့ကလည်းနည်းနည်းအထိနာတယ်ဖြစ်နေ။အဲလိုဆိုတဲ့အချိန်ကျအဲ့မှာဒီခုတ်ရတခြားဆရာရတခြားဆိုတဲ့ပုံစံမျိုးဒါမဲ့အယတားပြည်သူတွေကိုကြတော့မိတိအဖွဲ့ကြီးပဲဖြစ်ဖြစ်ပေါ့ဗျာ။ကျွန်တော်အနေနဲ့အဲလိုမလုပ်ဖြစ်ရှင်ဘူးလေ။
ဩဂုတ်လ15ရက်မနက်ပိုင်းတုန်းကလည်းတနိုင်းမြို့နယ်ထဲမှာမြမတက်မတော်နဲ့ KIA တိုင်ရင်း14တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုတိုက်ပွဲတွေကြောင့်ဒေသခံတွေရဲ့နေစဉ်ဘဝမှာစိုးရိမ်စိတ်တွေနဲ့နေနေရတယ်လို့ဦးဒါရှိလာဆိုင်ကပြောပါတယ
်။အဲစိတ်ရဲ့အခြေအနေကတော့ဒီစိတ်မှစိတ်လုံခြုံမှုတော့မရှိဘူးပေါ့ဗျာ။အဲလောလောဆယ်တွေကြတော့တို့တိုက်ပွဲတွေကြားထဲမှာပေါ့ဗျာ။တို့ရဲ့နေအိမ်တွေမီးလောင်တာမျိုးတွေဖြစ်မှစိုးရတာပေါ့နောက်ပြီးအာဒီမလိုလားအပဲနဲ့တို့ကိုပေါ့အဲထင်ရောက်ထင်မားနဲ့တို့ကိုဒီရံပြူလာမှာကိုရံမူလာမှာကိုလဲစိုးရိမ်တာပေါ့
NLD အစိုးရကတော့27ရာစုပင်လုံညီလာခံကိုဩဂုတ်လကုန်ပိုင်းမှာကျင်းပဖို့ပြင်ဆင်နေပါတယ်ဒီလိုညီညာရေးညီလာခံကြီးနီလာကျင်းတိုင်းသားလက်နက်ကင်တွေနဲ့အစိုးရတက်တွေကြအခုလိုတိုက်ပွဲဖြစ်နေတာဟာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုယောနေစေတယ်လို့ဒေါ်ရှိလာနန်တောင်ကသုံးသပ်ပါတယ
်ဟိုညီခံရေးယူတယ်ဆိုတာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှဖြစ်လာတဲ့ကိစ္စလေအခုဒီလိုဖြစ်တော့ခေယုံလို့ရတော့မလဲမဖြစ်စေချင်ဘောတိုက်ခွဲဆိုတာတော့ကျမတို့နိုင်ငံကတကယ်ကိုချွတ်ချုံကြနေပါပြီအရန်ကိုနေဆိုင်ကြီးကိုစွဲဝိုင်းမှာပဲဆွေးနွေးပြီးတော့နိုင်ငံကိုတိုးတက်အောင်ဘယ်လိုမျိုးလုပ်ရမယ်ဆိုတဲ့စိတ်ဓာတ်ကလေးရှိရင်ဈေးချမ်းပါပ
ါဩဂုတ်လ13ရက်နေ့တုန်းကလေဦးသိန်းစိန်အစိုးရလက်ထက်ကအပြည့်ရက်လက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့တွေနဲ့အပြစ်မရရသေးတဲ့ TNL တအောင်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ခင်ဗျာ
ကိုညံဝဲအောင်ပြောပြသွားတာပါကနေဒါနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံက Cardinal ဖုန်းတော်ကြီး Charles Mountbuh ဟာကနေဒါလွှတ်တော်အမတ်ဒီအစိုးရရာရှိနေတဲ့တွေ့ဆုံတဲ့အခါပြည်တွင်းငြိမ်းချမ်းရေးဘာသာအချင်းချင်းကြားချစ်ခင်မှုရှိရေးတို့ကိုအဓိကထားပြီးတော့ဆွေးနွေးတင်ပြသွားမယ်လို့ပြောပါတယ်ကနေဒါကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေနဲ့လည်းတွေ့ဆုံဖို့ရှိတဲ့ Cardinal Charles Mountbuh ကိုကိုယ်စော်ဝင်းလှိုင်ကဆက်သွယ်မေးမြန်းထားပါတယ်။နားဆင်ပါ
။ Roman Catholic ဘာသာမှာပိုယဟန်မင်းကြီးရွေးချယ်တင်မြောက်ပိုင်ခွင့်ရှိတဲ့ Cardinal အပါ20အနက်တပါးအပါဝင်ဖြစ်တဲ့မြန်မာနိုင်ငံက Cardinal Charles Mountbuh ဟာဩဂုတ်လ16ရက်နေ့ကကနေဒါနိုင်ငံကိုဆက်ရောက်ခဲ့ပြီးတိုရွန်တိုမြို့မှာမြန်မာမိသားစုတွေနဲ့တွေ့ဆုံပြီးဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပါတယ်။မြန်မာနိုင်ငံမှာဘာသာပေါင်းစုံချစ်ကြည်လှူရှာမှုမှာလူသိများတဲ့ဆရာတော်တစ်ပါးဖြစ်တဲ့Charles Mountbuh ကို2015ခုနှစ်မှာပုန်ဟမ်မင်းကြီး Francis ကပထမဆုံးမြန်မာနိုင်ငံသား Cardinal တဦးအဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။ Cardinal Charles Mountbuh ဟာကနေဒါနိုင်ငံမှာရှိနေစဉ်အတွင်းလွတ်တော်အမတ်ဒီအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြမပြည်တွင်းငြိမ်းချမ်းရေးဘာသာအချင်းချင်းကြားချစ်ခင်မှုရှိရေးစတဲ့ကိစ္စရပ်တွေကိုဆွေးနွေးတင်ပြသွားမယ်လို့ပြောပါတယ်။
အဲပထမဆုံးပေါ်တော့ဒီတမရော်နဲ့လက်နက်ကင်ဖွဲ့တဲ့ညီချင်ရဖို့ရန်အတွဲအဲ့ဒါကိုနံပါတ်1အနေနဲ့ထားတယ်အဲ့ဒီမှာလည်းပဲ
ဒီဖက်ဒရယ်ကမဲ့ကိုပို့ပြီးတော့ဦးစားပေးအားစိုက်ချဖို့နဲ့ဒီပြန်စားတာတွေမှာမြတ်မြတ်တရားနဲ့ရှိနိုင်ဖို့ရာအတွက်ပဲသူပဲအရေးကြီးအောင်အဲ့ဒါအားလုံးကလည်းဒီအစိုးရစစ်ကောလက်နက်ကိုင်ဖွဲ့တွေကိုဆိုရတတ်မတော်ကိုတာတွေမှာအားလုံးဝိုင်းပူးပေါင်းပြီးတော့လှုပ်ဖို့ရာအတွက်ကသူပဲအရေးကြီးပေါ့အဲဒီတရားအနေနဲ့ဆိုလို့ရှိရင်တော့ဒီဘက်မှာတော့ဒီရင်းချကိစ္စတွေနဲ့ပတ်သက်လို့အထူးပဲပြောနေရတာဒါပေမဲ့ဒီအစိုးရစစ်တော်ဆန်းစုကြည်နေနေရတော့ဒီဟာတွေအားလုံးကိုအချိန်ပေးနိုင်ဖို့ရာအတွက်အရေးကြီးတဲ့အချက်ဖြစ်တယ်ပေါ့ဒီနှစ်ခုအောင်မြင်သွားပြီဆိုလို့ရှိရင်တော့မြန်မာပြည်နေနဲ့တခြားလိုရတဲ့ကိစ္စတွေ education ပညာရေးကိစ္စတွေဒီနိုင်ငံတော်ရဲ့တူဝါဘူးရံတွေ့ကိစ္စတွေပါတယ်ကဆက်လက်ပြီးတော့ဆောင်ရွက်ဖို့ရံအတွက်လည်းပဲအထူးပဲအရေးကြီးတယ်ပေါ့။အဲ့လိုဆွေရနေနဲ့အမြဲပဲတတိထားအရင်ကအမှားမလုပ်ဖို့ပဲနဲ့အဲဘာသာတိုင်းကိုလူမျိုးတိုင်းလူမျိုးစုတိုင်းကိုသူပြေအဝေးရောက်နေတဲ့လူတွေအားနေတဲ့လူတွေကိုဆွေရနေနဲ့အထူးပဲအားပေးဖို့မြင့်တင်ပေးဖို့ရံအတွက်အရေးကြီးတယ်ဆိုတဲ့ကြောင့်ဆရာတော်အနေနဲ့တော့အားပေးချင်ပါတယ်ပေါ့။ဒီမှာဒီကိုအဲအားပေးကြဖို့ကူညီကြဖို့ဆိုတဲ့သဘောမျိုးနဲ့ရည်ရွယ်ချက်နဲ့ပဲဒီကနေဒါရောက်လာခြင်းဖြစ်တယ်ပေါ့နော်
ဒီဘာသာတရားတွေချစ်ချင်ရင်းနှီးမှုရှိအောင်ဒီတဦးနဲ့တဦးပေါ့လူနည်းစုကိုလူများစုကဖိစီးတဲ့ကိစ္စတွေကိုဆရာတော်အနေနဲ့ဘယ်လိုများပြောချင်ပါသလဲအခုပေါ့မတရားမှုတွေဖြစ်နေ
တယ်အဲ့ဒီပေါ့နော်အရင်တော့ဖြစ်ခဲ့တာတို့ကဒီပေါင်း30 40လောက်ဖြစ်ခဲ့လာတော့အဲမှန်တယ်ပေါ့နော်ဒါပေမဲ့အဲလူငယ်အစိုးရအနေနဲ့ရောဒီသူတို့ခရီးအနေပေါ်မှာတိုက်ရိုက်ညီမနေဆက်တာမျိုးတော့မသိရဘူးနည်းနည်းခွဲခြားမှုဓာလေးတော့အများကြီးတွေ့ရပြီဒါပေမဲ့ဟိုကရခိုင်ပြည်မှာဖြစ်ပျက်ပြီးနောက်ပိုင်းမှာဘာသာပေါင်းစုံကဟောအစိုးရဘက်ကပေါ့ဒီဘာသာပေါင်းစုံကိုဆွေးနွေးပွဲတွေသဘောတူညီချက်တွေအတွက်အတော်ပဲဒီ interreligious မှာသူကပဲသူစူးစမ်းနေတဲ့အချက်တွေလည်းပဲဒီကောင်းမွန်တဲ့ပေါ့နော်ဒီခုနပြော positive side ကအချက်တွေလည်းပဲတွေ့ရတယ်ဒါအဲ့ဒီပြင်ကိုပေါ့နော်ဒီအစိုးရအသစ်တွေလည်းကမှဆိုလို့ရှိရင်တပည့်ဆွေးရောက်တဲ့ဟာတွေကိုမှဆိုလိမ့်မှာပါတာတွေပါလို့ဆိုရင်ဆိုရတဲ့ NL အနေနဲ့လည်းပဲဒါတွေကိုအတက်နိုင်ဆုံးရှောင်ရှားပြီးတော့ဒီအဲမစ်စမန်နဲ့အဲသူများပေါ်မှာအထူးပဲပေါ့နော်ဒီဝက်တူမျိုးကွဲဘာသာမခွဲခြားပဲနဲ့ညီကောင်မလို့ဆက်ဆံဖို့ရတယ်လည်းအဆောနေတဲ့အထူးပဲအားပေးနေတယ်ဆိုတာဖြစ်တဲ့ကမှာဒီသွားနေတဲ့လမ်းကြောင်းကအထူးပဲအဲပုံမူပြီးတော့အဆင်ပြေမယ်လို့ဆရာတော်အနေနဲ့အထူးပဲယုံကြည်ထားပါတယ်ပေါ့
အသက်68နှစ်ရှိပြီဖြစ်တဲ့ကာဒီနယ်ချားလ်စ်မောင်ဘိုဟာရန်ကုန်ရိုမန်ကက်သလစ်ဂိုင်းချုပ်ကြီးအဖြစ်2003ခုနှစ်ကနေစတင်တာဝန်ထမ်းဆောင်ခဲ့ရာက2015ခုနှစ်မှာယဟန်မင်းကြီးအမတ်လို့ခေါ်တဲ့ကာဒီနယ်အဖြစ်ရွေးချယ်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်။ရိုမန်ကက်သလစ်ဘာသာအတွင်းကာဒီနယ်အပါ20ရှိတဲ့အထက်ကတပါးအဖြစ်ချားလ်စ်မောင်ဘိုကိုရွေးချယ်တင်မြှောက်ခဲ့တာလည်းဖြစ်ပါတယ်။ကာဒီနယ်ဖုန်းတော်ကြီးတွေဟာရိုမန်ကက်သလစ်ဘာသာအတွင်းပုပ်ယဟန်မင်းကြီးပြီးရင်အာဏာရှိတဲ့သူတွေဖြစ်ပြီးပုပ်ယဟန်မင်းကြီးကိုမဲပေးရွေးချယ်နိုင်တဲ့သူတွေလည်းဖြစ်ပါတယ်။ကာဒီနယ်ချားလ်စ်မောင်ဘိုဟာကနေဒါနိုင်ငံကနေအခုလကုန်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုခီးဆက်မှာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကာဒီနယ်ချားလ်စ်မောင်ဘိုကိုကိုဇော်ဝင်းလှိုင်ဆက်တွေ့မေးမြန်းတင်ပြထားတာကိုနားဆင်ကြရတာဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံရီယိုမြို့မှာကျင်းပနေတဲ့အိုလံပစ်အားကစားပွဲတော်တွေကဒီကနေ့ဗုဒ္ဓဟူးနေ့မှာကျင်းပမဲ့အပြေးပြိုင်ပွဲတွေမှာအမျိုးသားမီတာ5000အပြေးပြိုင်ပွဲအတွက်မြန်မာအသင်းကကုဆန်းနိုင်ငံပါဝင်မှာဖြစ်ပြီးအမျိုးသမီးမီတာ800မှာတော့မတ်ဆွေလီမြင့်ကဝင်ရောက်ပါဝင်မှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။သူတို့နှစ်ယောက်စလုံးဟာ2015ခုနှစ်အရှေ့တောင်အာရှအားကစားပြိုင်ပွဲတုန်းကစံချိန်ကောင်းတွေရထားကြသူတွေဖြစ်ပါတယ်။အခုအိုလံပစ်ပြိုင်ပွဲဝင်မဲ့သူတို့ရဲ့အခြေအနေတွေကိုရီယိုမြို့မှာရောက်ရှိနေတဲ့မြန်မာအားကစားအဖွဲ့ရဲ့တာဝန်ရှိသူဦးတက်လွင်ကိုမတ်စုမြတ်မုံကဆက်တွေ့မေးမြန်းထားတဲ့အခါပထမအဦးဆုံးမြန်မာအားကစားသမားနှစ်ယောက်အစမ်းပြိုင်ပွဲတွေကိုစပြီးတော့ရှင်ပြိုင်ရမယ့်အခြေအနေတွေကိုဦးတက်လွင်ကအခုလိုစပြီးတော့ပြောပြပါရခင်ဗျာ
မနေ့ကတော့ဆန်းနိုင်ကအရှင်ပြီးရမယ်ဆယ်နိုင်5မိနစ်ကို Francis ဆန်းတဲ့ဆန်းလို့ဒီသူ့အဖွဲ့မှာပြီးရတယ်ရှစ်ယောက်ဆိုလို့ရှိရင်ရှစ်ယောက်ထဲကနေပြီးတော့အကောင်းဆုံးနှစ်ယောက်သူ့မို့သုံးယောက်ကိုသူကရွေးတော့အဲ့ဒီနှစ်ယောက်ထဲမှာသူ့မို့သုံးယောက်ထဲမှာပိုင်းတော့သူကအဲ့ရှိကိုအောင်းသွားတာပေါ့အောင်းသွားပြီးတော့နောက်တစ်ခါပြန်ပြီးတော့နောက်တစ်ချိန်ရှိပြန်လို့ရတယ်အဲ့လိုပဲနောက်ဆုံးရှစ်ယောက်လောက်အထိကျန်တဲ့အထိကိုသူကနှစ်ချိန်တို့မို့သုံးချိန်ရှိလို့ရပါတယ်အဲ့တော့သူကတော့အနည်းဆုံးနှစ်ချိန်လို့ရမှာပေါ့နော်အဲ့တော့သူနဲ့တွဲတဲ့အဖွဲ့မှာကသူ့ရောဆန်နေမကောင်းရင်တော့သူကဟိအောင်းမှာပေါ့အဲ့တော့အဲ့ကျန်တဲ့အဖွဲ့ကြီးကလည်းကျွန်တော်သူတို့ရဲ့အခြေအနေကဘယ်လောက်ရှိရဲဆိုတာအော်သူတို့ဆန်ကြီးကြီးကကျွန်တော်ကမသိရဘူးဗောနော
်ဆိုမတ်ဆွေလီမြင့်အတွက်ကရောဆရာတို့ဘက်ကဘယ်လိုပြောနိုင်ပါလဲရှင်သူရဲ့အခြေအနေန
ဲ့အဲ့ဒီလိုပဲဆွေလီမြင့်ကတော့သူကဖွဲ့6ဖွဲ့တောင်ပြန်ရမှာ6ယောက်6ယောက်6ဖွဲ့ပြန်ရမှာအဲ6ယောက်6ဖွဲ့ဆိုလို့ရှိရင်တစ်ဖွဲ့ကိုသူက2ယောက်ပွဲယူရေကို16ယောက်16 ဆက်ကြောင်းဆိုနောက်ထပ်တကင်ပြန်ပြန်ရမှာရှိရဆိုလေဆန်းနိုင်ရတော့နှစ်ခါပဲနှစ်ခါပဲဆိုတော့ तू ကအနည်းဆုံးတတိယဝင်လို့ရှိရင် तू ဟီအောင်မောင်းတဲ့ဘောမှရှိအောင်ပြီးတော့ तू final ကိုတက်မယ်အ
ဲ့တော့သူတို့နှစ်ယောက်ပေါ့လေအခုလိုမျိုးဒီမီတာ9000ဝင်ပြင်းနိုင်ဖို့ဆိုတာကလည်းဒါဆရာတော်တော်လေးအလေးချင်းနဲ့တက်လုံကောင်းဖို့လည်းတော်တော်လိုပါတယ်မီတာ800လည်းအတူတူပါပဲသူတို့တွေဒီလိုမျိုး Rio အထိလာပြီးတော့ပြိုင်နိုင်ဖို့အတွက်ဟိုဒီလိုအဆင့်ရောက်လာဖို့အတွက်ဘယ်လောက်ကြိုးစားခဲ့တယ်ဆိုတော့ဆရာပြောနိုင်သလောက်ပြောပြပါရှင့
်ငကူရေးဘောကဌာနဘောဆိုပြိုင်ပွဲကြီးလူပြိုင်ပွဲကြီးရနေပြီးတော့ကျွန်တော်တို့နောက်ပြီးတော့အားသာသိပ္ပံနေပြီးတော့ရွေးချယ်ပြီးကျောင်းရတဲ့ဒီလေပါပါတယ်ဒီစင်းလေးကသူတို့ကဒီလိုမျိုးတစ်ဆိုင်မမပေါ့နော်ဒီအားစားပေါ်မှာပဲဆောင်ရွက်လာတာဖြစ်တဲ့အတွက်ဒီသားပဲအားစားပြန်မွေးဒီမှာလေသူတို့ကအတိုင်းတာတစ်ခုတည်းအောင်မြင်လာတယ်အောင်မြင်လာတဲ့အတွက်ဒီအချိန်လေးရောက်တာပေါ့
ဟုတ်ကဲ့ပါအဲ့တော့ဆရာအနေနဲ့ပေါ့လေမြမအသင်းဟိုတာဝန်ရှိသူတယောက်အနေနဲ့သူတို့အနိုင်ရဖို့အတွက်ကဘယ်လောက်ထိမျှော်လင့်ထားပါလဲ
မျှော်လင့်တာတော့ပထမလူချင်တာဒါနဲ့လောလောဆယ်ကတော့မဖြစ်နိုင်ပါဘူးသူတို့ရဲ့ရှိမှာအောင်မြင်ပြီးတော့မှ final အဆင့်ကိုကျန်နေအောင်ကြိုးစားနိုင်ဖို့အတွက်ကျွန်တော်အနေနဲ့အားပေးပြီးတော့သူတို့ကိုမျက်မှောက်ဆောင်ရည်လေးရှိပါတယ်သူတို့ကလည်းလိုက်နာပြီးတော့မှဒီလိုဆောင်နေ့စဉ်နဲ့အမျှသူတို့ပြန်ပွဲမတိုင်ခင်တခြားမှာဒါပြန်ပွဲပြန်ရမယ့်အချိန်ကြီးကိုနေ့စဉ်နေ့နေ့ညညအများရန်အဝဲအဲ့ကာဗီယိုဒီကျဆောင်ရည်လေးရှိတော့တင်ရလို့ပါတယ
်နောက်တစ်ခုကလေကုသလွင်တို့ခြားဟိုပြိုင်ပွဲတွေကိုလည်းကိုယ်တိုင်သွားကြည့်တယ်နောက်အခုအပြေးပြိုင်ပွဲတွေဆိုလည်းအခုလုံနေပြီပေါ့လေတခြားဒီမီတာပြိုင်ပွဲတွေအဲ့လိုပြိုင်ပွဲတွေကနေတခြားနိုင်ငံတွေကအားကစားသမားတွေဆီကနေရောဘလို့အတူယူစီရတွေရတယ်လို့ကုသလွင်တို့အနေနဲ့ပြောနိုင်ပါလေရှင့
်သူတို့ကစားသမားတွေကတော့ငွေစင်းလေးကစိုက်မမှန်နဲ့သူကပညာရေးရောအားကစားရောသူကပေါင်းဆက်ပြီးတော့မှတောက်လျှောက်လှုပ်လာတယ်အခုလက်ရှိလာကစားတဲ့အခါကျတော့လေသူတို့ရဲ့နေမှုတိုင်းမှုစားမှုတောက်မှုနဲ့နောက်ပြီးတော့သူတို့နိုင်ငံရဲ့ရည်မြင်သဘာဝအကျသူတို့ခန္ဓာကိုယ်ရဲ့ဖွံ့ဖြိုးမှုရရှိမှုအနေထားတွေကကျွန်တော်တို့လက်သာပါတယ်အဲ့တော့ကျွန်တော်ကစားသမားတွေဆိုတာလည်းလက်ရှိယူလာတဲ့ကစားသမားတွေကအားကစားဖို့တစိုက်မမတ်လုပ်တဲ့လူတွေကနေပဲကျွန်တော်တို့ယူရတာဖြစ်ပါတယ်အော်ကျောင်းနေတဲ့ကျောင်းကကလေးတွေဟာတက္ကသိုလ်ကောလိပ်ကကလေးတွေကနေပြီးကျွန်တော်တို့ယူရတာမဟုတ်ဘူးပေါ့နော်ကျွန်တော်တို့အားသာအပိုင်းဝိုင်းမှာဒီအားသာကိုတဆိုင်မမနဲ့လုံနေတဲ့ကလေးတွေတွေရတယ်ကျွန်တော်တို့ကရွေးချယ်ပြီးလာပြန်ရတာဖြစ်တယ်နောက်ပြီးတော့သူတို့နေထိုင်ရတဲ့ဖြတ်သန်းတဲ့အဲဒလိစီရိုင်းနဲ့လူမှုပတ်ဝန်းကျင်အရာတတ်နိုင်တဲ့မိဘကလည်းဖြစ်ချင်မှဖြစ်တယ်မတတ်နိုင်တဲ့မိဘကလည်းဖြစ်ချင်မှဖြစ်တယ်အဲ့တော့သူများအားသာသမားဒီလက်စားနိုင်ငံအားသာသမားတွေရဲ့ဒီခန္ဓာကိုယ်ဖွဲ့စည်းမှုကိုကျွန်တော်တို့ကမမီဘူးလေအဲဒါတွေကကျွန်တော်အများကြီးပြန်လို့ရပါဘူး
နောက်ဆုံးတစ်ခုမေးချင်တာကအခုဒီရီယိုမှာလာပြိုင်နေကြတဲ့ဒီမြန်မာအားကစားသမားရဲ့အနေနဲ့ပေါ့နော်ဒီတယောက်ချင်းစီအနေနဲ့သူတို့အနေနဲ့ဘလို့အမြင်သစ်တွေရသွားတယ်လို့ဆရာအနေနဲ့ပြောနိုင်လဲနောက်တစ်ခါဒီနောက်ထပ်ပြိုင်ပွဲတွေမှာဟိုပြိုင်ဆိုင်နိုင်ဖို့အတွက်ပေါ့နော်သူတို့ရဲ့ယုံကြည်မှုတွေဘလောက်ထိပိုရှိသွားတယ်လို့ပြောလို့ရပါလဲရှင
့်ဒီလိုပြိုင်ပွဲကိုပြန်ရတဲ့အတွက်သူတို့ကသူတို့အတွက်ပုံမှုပြီးတော့ကိုယ့်ကိုယုံကြည်ကြရတာပေါ့လေဒီမှာရဲ့ Science Resolution ကိုသူကဒီလိုပြိုင်ပွဲမှုအများကြီးမပြန်ဘူးတဲ့အတွက်သူတွေရတဲ့အခွင့်အရေးကိုသူကဆိတ်လို့ရတာပေါ့နော်ဒီလိုဟာတွေကခဏခဏချုပ်မယ်ဆိုလို့ရှိရင်ဒီဟာကိုသူကဟိုပြင်ဆင်ရမယ့်အချက်တစ်ချက်အနေနဲ့ဒီကျင်းနဲ့ကာလမှာရောတင်မဝင်တဲ့ကာလမှာရောဒီစားပြီးရောပြင်ဆင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီလိုအခွင့်အရေးကိုနောက်ခါရလို့ရှိရင်သူတကြပါအောင်လုပ်ပါလေအဲ့လိုမျိုးရောဒီလိုမျိုးကျန်တဲ့အာဇာနည်ကြီးမှလည်းအနတ်တည်းဆိုတဲ့ဒုံလေးလောက်ပဲဒီလိုအတွေ့အကြုံကောင်းနေတာသူတို့ရဲ့နောက်တစ်ဆင့်နောက်ပြန်မွေးရမှာအောင်မြင်မှုရရှိရတဲ့အများကြီးထောက်ကူပြုပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပ
ါဒါကတော့ရီယိုအိုလံပစ်ပြိုင်ပွဲမှာရောက်ရှိနေတဲ့မြန်မာအားကစားအဖွဲ့ရဲ့တာဝန်ရှိသူဦးသက်လွင်ကိုမတ်စုမြတ်မုံကစုံစမ်းမီးမြန်းဆက်သွယ်ပြီးတော့တင်ပြထားတာဖြစ်ပါတယ် VOA American အသံမြန်မာပိုင်းအစီအစဉ်ကဗိုလ်ထုနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်တိုက်ရိုက်လီလိုင်းဆွေးနွေးကစတာတွေကိုတင်ဆက်ပေးမှာပါစောင့်မျှော်နားဆင်ကြပါခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်က2016ခုနှစ်ဩဂုတ်လ19ရက်နေ့ဘော်ရူနေမနေ့ဖက်အစီအစဉ်လေးကိုဆက်လက်တင်လှည့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်တဲ့အခါမှာလိုင်းဒိုမီတာ32 40 49ရို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505ရို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
စားတော့တဲ့ပစ္စည်းတွေကတော်တော်လေးဆိုးပါတယ်မိဘတွေကအဲ့ဒီကိစ္စကိုတော်တော်လေးကိုအစိုးရပြောဖို့တော့လိုတယ်လို့ထင်ပါတယ်။ကြောင်းစေးတန်းဟာလေကလေး
ဒါကတော့အင်္ဂါညတရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်တဲ့ခါမှာအပြည့်အစုံကိုနားဆင်ကြရမှာပါ။အဲ့ဒါအပြင်နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးကမ္ဘာမီဒီယာတွေပေါ်မှာတင်ပြထားတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာကကောက်နှုတ်တင်ဆက်ထားတာကိုနားဆင်ကြအောင်ပါခင်ဗျာ။
အင်အားကြီးနိုင်ငံတွေတစ်ဖက်ဖက်ကိုမတိတ်မိအောင်မြန်မာသတိထားဆောင်ရွက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ Global Times မှာလူနန်တက္ကသိုလ်နိုင်ငံတကာလေ့လာရေးပါမခလီယူရီရေးသားထားတဲ့ဆောင်းပါးဟုဥစွာတင်ပြလိုပါတယ်။ဒေါန်ဆန်းစုကြည်တရုတ်ပြည်ကိုဗုဒ္ဓဟူးနေ့သွားရောက်မဲ့9ရက်တာခရီးစဉ်ဟာစက်တင်ဘာလလယ်မှာအမေရိကန်ပြည်ထောင်စုကိုသွားမဲ့ခရီးတဲ့တလားလောက်စောပါတယ်။အနာရလာပြီးဒေါန်ဆန်းစုကြည်ဟာအာဆီယံသုံးနိုင်ငံကိုဥစွာသွားရောက်ခဲ့ခြင်းဟာအင်အားကြီးနိုင်ငံတွေတစ်ဖက်ဖက်ကိုမရင်ဘူးဆိုတာပြသလိုက်တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဟာလက်တွေ့ကြတဲ့အမျိုးသားရေးနိုင်ငံရေးသမားအတူဖြစ်ပါတယ်။မြန်မာနိုင်ငံအခြေအနေကိုကောင်းစွာသဘောပေါက်ပြီးအနောက်တိုင်းတံပိုးထားမှုတွေကိုလူလာသူလည်းဖြစ်ပါတယ်။တန်တမန်တွေကိုပထမဦးဆုံးတွေ့ဆုံစဉ်ကမြန်မာနိုင်ငံဟာတောင်အာရှအရှေ့တောင်အာရှတရုတ်တို့နဲ့ထိတွေ့နေတဲ့အခြေဖြားဒေသနဲ့လည်းအဆက်ဖြတ်လို့မရဘူးလို့ပြောဆိုခဲ့တာပါ။လူလာရေးရာဂရေကကျင်းသုံးခဲ့တဲ့ဘမ်လိုက်နိုင်ငံသားရေးဝါဒနဲ့အင်းကြီးချင်းနိုင်ငံတွေနဲ့လက်တွဲပြီးငင်းချမ်းရေးနဲ့တွတ်တက်မှုရရှိရေးတို့လှုပ်ဆောင်သွားမယ်ဆိုတာလည်းအလေးနဲ့ထားပြောသွားခဲ့ပါတယ်။တကယ်တော့သူ့ရဲ့ဒီပလိုမေစီကိုမျှတမှုရှိဖို့နဲ့ဘက်ဆုံထိတွေ့ရေးလို့သတ်မှတ်နိုင်ပါတယ်။တရုတ်ဟာမြန်မာနိုင်ငံရဲ့အကြီးဆုံးအင်းကြီးချင်းဖြစ်ပြီးတရုတ်နိုင်ငံသားဝန်ကြီးဝန်ကြီးဟာအစိုးရအသစ်တက်ပြီးမြန်မာနိုင်ငံကိုပထမဆုံးသွားရောက်ခဲ့သူပါ။သို့တော်လည်းမျှတမှုရှိစေဖို့အတွက်ဒေါန်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့ဟာပထမဆုံးခရီးစဉ်ဖြစ်လာအိုစ်နိုင်ငံကိုရွေးချယ်ခဲ့ကြပါတယ်။တရုတ်ကိုသော်လည်းကောင်းတခြားအင်အားကြီးနိုင်ငံတစ်ခုခုကိုသော်လည်းကောင်းမရွေးချယ်ခဲ့ကြပါဘူး။မြန်မာအစိုးရသည်ဟာတည်ငြိမ်မှုရရှိရေးအတွက်အာဆီယံကိုသာအခြေပြုနေပြီးတရုတ်အမေရိကန်တို့နဲ့ခက်ခွာခွာနေနေပါတယ်။တရုတ်နဲ့ဆက်ဆံရေးကိုအထူးဂရုစိုက်ပေမဲ့တရုတ်အပေါ်မီခိုအားထားရလွန်မှုဆော့ချနိုင်ဖို့အတွက်အနောက်ဘက်ကိုနည်းနည်းရွေ့နေပါတယ်။ဒါပေမဲ့တရုတ်နဲ့လမ်းခွဲသွားမှာတော့မဟုတ်ပါဘူး။တရုတ်ဟာမြန်မာနိုင်ငံအတွက်စီးပွားရေးအရသာမကနေဆက်လုံခြုံရေးကိစ္စတွေမှာလည်းလေးလူရှိထားလို့မရတဲ့နိုင်ငံပါအထူးသဖြင့်တရုတ်နဲ့အမေရိကန်တို့လိုအင်အားကြီးနိုင်ငံတွေအကြကစားရတာတခါကြီးမားတဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေကိုမှန်မှန်ကန်ကန်ကင်တွယ်ရတာတွေဟာ NLD အစိုးရရဲ့စွန့်ရည်အတွက်စင်ခေါ်ဆန်းသက်မှုတွေပဲဖြစ်တယ်လို့ရေးသားထားပါခင်ဗျာဒီမိုကရေစီအသွင်ကူးပြောင်းရေးကိုသတိထားနေရတဲ့အတွက်ပြည်ပရင်းနှီးမြှုပ်နှံမှုကြာဆင်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ Reuters သတင်းဌာနရဲ့ရေးသားချက်ကိုတော့ Jakarta Globe မှာဖတ်ရပါတယ်။ NLD အစိုးရတက်လာပြီးပထမလေးလပတ်အတွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေဟာယခင်နှစ်ကဒီအချိန်မှာတည်းအများကြီးနှေးကွေးသွားတယ်လို့အစိုးရစီးရင်စရာတွေကဖော်ပြနေပါတယ်။ကွန်ဆုံးခဲ့တဲ့ April နဲ့ July လအထိပထမလေးလပတ်အတွင်းပြည်ပတရရင်းနှီးမြှုပ်နှံမှု American Dollar သန်း380သာရှိခဲ့ပါတယ်။ယမန်နှစ်ကဒီလိုလေးလပတ်မှာအမေရိကန်ဒေါ်လာ 1.6 ဘီလီယံအထိရှိခဲ့တာပါ။ရာစုဝက်ကျော်ကာလအတွင်းအကြီးမားဆုံးနိုင်ငံရေးအပြောင်းအလဲတွေကြောင့်တကြောင်။ယင်းနှီးမြှုပ်နှံမှုအစ်စ်တွေကိုလက်ခံအတည်ပြုဖို့နှောင့်နှေးနေမှုကြောင့်တကြောင်။စီးပွားရေးစီမံကိန်းသစ်မှာအစည်းအဝေးဘယ်လိုဆောင်ရွက်ရမယ်ဆိုတာတွေလက်ဟနေမှုကြောင့်တကြောင်။ပြည်ပအရင်းနှီးတွေတုံ့နှေးစေတာဖြစ်တယ်လို့စီးပွားရေးလောကသားတွေအုပ်ချုပ်ရေးဘက်ကပုဂ္ဂိုလ်တွေကထောက်ပြကြပါတယ်။အစိုးရနဲ့ဥပဒေသစ်တွေကြောင့်နင့်နာမှုတွေဖြစ်လာနိုင်သလားဆိုတာပြပလုပ်ငန်းရှင်တွေစိုးရင်ကြဟန်တူတယ်လို့စီးပွားရေးအဆိုင်ဝိုင်းအကြီးအကဲတူကဆိုပါတယ်အခုရောက်ရှိလာတဲ့ဒေါ်လာသန်း380ဟာကုန်ထုတ်လုပ်ငန်းတွေကနေအဝေးဆက်သွယ်ရေးလုပ်ငန်းအထိလုပ်ငန်းပေါင်း18ခုမှရင်းနှီးရမှာဖြစ်ပြီးအခုလိုရင်းနှီးမြှုပ်နှံမှုကြာဆင်းရတာဟာ MIC လို့ခေါ်တဲ့မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ဇစ်ကအတီးပြုဖို့နှောင့်နှင်းနေခြင်းကြောင့်ဖြစ်တယ်လို့လည်းကုန်သွယ်ရေးဌာနတာဝန်ရှိသူကရှင်းပြပါတယ်ပုံမှန်အားဖြင့် MIC ဟာတလနှစ်ကြိမ်စီးဝေးပေမဲ့ အခုတော့ပထမလေးလပတ်အတွင်းသုံးကြိမ်လောက်ပဲစီးပွားရေးနိုင်ခဲ့ပါသေးတယ်။အမေရိကန်ဒေါ်လာ 2.3 ဘီလီယံလောက်တန်ဖိုးရှိရရင်းနှီးမြှုပ်နှံမှုစီမံကိန်းတရားနှစ်ခုတို့ဟာဧပြီလကတည်းကရှောက်လွှာတင်ထားခဲ့ပေမဲ့အတိပြည့်ကိုစောင့်ဆိုင်းနေရဆဲဖြစ်ပါတယ်။အကြာကြီးစောင့်ဆိုင်းနေခဲ့ရတဲ့အစိုးရရဲ့စီးပွားရေးမူဝါဒသစ်ဟာပြီးခဲ့တဲ့လကပေါ်ထွက်လာခဲ့ပြီးလှုပ်အားဦးစားပေးလုပ်ငန်းမှသည်နိုင်ငံပိုင်ကဏ္ဍတချို့တွေကိုပုဂ္ဂိကပိုင်ပြုလုပ်ရေးအထိမူဝါဒဆက်နှစ်ခုကိုကြဲကြဲပြန့်ပြန့်ချမှတ်ထားပါတယ်။ဒါပေမဲ့ရည်မှန်းချက်ပေါင်းမြောက်အောင်မြင်အောင်အစည်းအဝေးအစီအစဉ်တွေလက်ဟန်နေတယ်လို့យေတာထားပါတယ်ခင်ဗျာ
။ကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ဘိုရူးနေမနက်ခင်းအတွက်မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
tip of the iceberg
ဖြစ်ပါတယ်။ဆာလုံပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဝေကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးရဲ့ထိပ်ဖြားပေါ့ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic ဇာတ်ကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုကြည့်ဘူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အဓိပ္ပာယ်ကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမီးသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg Most cabinet members are involved in this case
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်။ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံနေသေးတာကို ATM အသုံးရဘယ်လိုပြောမလဲ။
Tip of the iceberg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်။မတ်တင်ကြီးထက်ကစီစဉ်တက်ဆက်ထားပြီးထုတ်လုပ်သူကမတ်စုမွန်ဖြစ်ပါတယ်ခင်ဗျာ။
ညချမ်းပါရှင်အင်္ဂါနေ့ညချမ်းထက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ဒီကနေ့မှာတော့ပြည်တွင်းမှာရှိနေပြီးဖြစ်တဲ့စီးပွားရေးလုပ်ငန်းတွေကုန်ထုတ်လုပ်မှုတွေဟာတို့ရဲ့ထုတ်ကုန်တွေနောက်တို့ရဲ့ဝန်ဆောင်မှုတွေအတွေ့စားသုံးသူတွေအပေါ်မှာအပြည့်အဝတာဝန်ယူမှုတာဝန်ခံမှုရှိနေပါပြီလားဆိုတာကိုဆွေးနွေးကြဖို့ပါရှင်နောက်စားသုံးသူတွေရဲ့အခွင့်အရေးချိုးဖောက်တာတွေအပေါ်မှာရောဘလို့အေးအေးယူဖြစ်ရှင်းနိုင်မလဲဆိုတာကိုလည်းဆွေးနွေးကြမှာပါပြည်နိုင်ဆွေးနွေးပေးဖို့အတွက်ဆိုင်းရစီယာဒေါက်တာခင်မောင်ညိုနောက်မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းရဲ့ဥက္ကဋ္ဌဦးဖအုတ်ခိုင်တို့ကိုဖိတ်ခေါ်ထားပါတယ် အရင်ဆုံးတော့ဥပအုပ်ခိုင်ကိုကျမအရင်ဖိတ်ခေါ်ခြင်းမရရှင်မြန်မာနိုင်ငံမှာစားသုံးသူတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေစိုးရိမ်စရာအခြေအနေဖြစ်နေပြီလားစီးပွားရေးသမားတွေရဲ့တာဝန်ယူမှုတာဝန်ခံမှုခြေနှက်လောက်စရာအခြေအနေရှိပါသလားဆရာ
ဒီစားသုံးသူအခွင့်အရေးချိုးဖောက်ခံရမှုဟာဒီစိုးရိမ်စရာအခြေအနေတဲ့တောင်ကျော်လွန်နေတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီစားသုံးသူတွေကိုယ်တိုင်ကလည်းဒီကိုယ်အခွင့်အရေးပါရှိမှန်းဆိုတာကိုပြေဝမသိတဲ့လူကများတယ်အဲ့တော့ဟိုချိုးပေါက်ခံလို့ချိုးပေါက်ခံအမှန်တော့မသိပဲနဲ့ခံနေရတဲ့ဒီမြန်မာပြည်သူလူထုတွေရဲ့ဘဝတွေပေါ့နော်အဲ့တော့အခွင့်အကောင်းယူပြီးတော့ဒီအများအဆင့်တော့အများစုပေါ့ဒီမတမာတဲ့လုပ်ငန်းရှင်တွေကဟလာဒီဝန်ဆောင်မှုတွေမှာကောဟလာအထူးသဖြင့်တော့စားတောက်ကုန်တွေမှာတကယ်ကိုဟလာစားတောက်ကုန်တွေကိုထုတ်လုပ်တဲ့နေရာမှာဟလာဖြန့်ဖြူးတဲ့နေရာရောင်းချတဲ့နေရာမှာဟိုတကယ်ကိုစေတီမဖြစ်ပဲနဲ့သိုးရင်ကြအချင်းတရားကိုရောက်ရှိနေလို့ယောဂဗျာဒီလည်းတကယ်ကိုထူပြောတဲ့အနေထားပေါ့နော်အဲ့ဒီအနေထားကိုရောက်နေပါမယ
်ဟုတ်ကဲ့ပါရှင့်ဆရာအဲ့တော့ဆရာဒေါက်တာခင်မောင်ညိုဆရာသဘောထားလည်းသိပြပါစေရှင
်ဟုတ်ကဲ့ကျွန်တော်တို့မြန်မာပြည်မှာတော့ရှေ့ခါတွေကလေဒီစားသုံးသူတွေကိုတိတ်ပြီးတော့ဂယုမဆိုင်ဘောကျွန်တော်တို့အဒေါ့ထရိတ်ဘောပစ္စည်းတွေတခြားပစ္စည်းရဲ့အယောဒီအများကြီးလောက်ကြတာအရင်ခက်ကလေးကပဲဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီဟာတာတခုတောင်ရှိတယ်ကျွန်တော်တို့အမြဲတမ်းပြောနေတယ်ဟောငါးဝယ်ကြအောင်မလားကိုတန်ချောင်းတို့ဆိုတော့တန်ချောင်းဝယ်ကြအောင်မလားငါးတို့တို့အဲ့လိုမျိုးတွေဖြစ်ကုန်ကြတယ်ကျွန်တော်တို့ငါးတွေမှာတန်ချောင်းတွေရောတယ်ဒီအဲ့ဒါကတော့မြင်သာထင်သာတယ်သို့တော့ပဲတွေမှာကျွန်တော်တို့ရောတာရှိတယ်စီအရောတွေကတော့နောက်ပိုင်းမှာတော်တော်လေးဆိုးလာတယ်မြောင်းစီတွေပါညာနဲ့ပတ်သက်ပြီးတော့ဖြစ်လာကြတယ်ဒါဆင်းရဲတဲ့နိုင်ငံမှာဖြစ်လေဖြစ်ထားရှိတဲ့ဟာတွေပဲလေကျွန်တော်တို့အရင်လဲဝတ်ဥချောင်းလို့ဆိုလဲဒီဆိုးဆေးတွေပါတဲ့ဟာကတကယ်တော့ကင်ဆာဖြစ်တဲ့ဆိုးဆေးတွေပါတယ်အခုခေတ်လဲဒီတိုင်းပဲဟောဆက်ဖြစ်နေသေးတာပေါ့လေဒါကိုကျွန်တော်တို့ကအရေးယူဖို့လိုသေးတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဖြည်းဖြည်းဖြည်းဖြည်းနဲ့ကျွန်တော်လုပ်ရမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါရှင်ကျွန်တော်တို့ဒီသတင်းစာတွေထဲမှာဆိုလို့ရှင်လဲစားသုံးရံမသင့်သုံးဆွဲရံမသင့်ဆိုပြီးတော့ဒါစားတော့ကုန်နေကုန်ပစ္စည်းတွေအလှကုန်ပစ္စည်းတွေလည်းပါပါတယ်နောက်ဆေးဝါးတွေနဲ့ပတ်သက်ပြီးတော့ဒါမကြခဏဆိုသလိုပဲဒီမြန်မာနိုင်ငံအစိုးရအစားတောက်နဲ့ဆေးဝါးများဆိုင်ရာကုတ်ကဲရေးအဖွဲ့ကကြီးညာနေတာတွေ့ပါတယ်ဒါပေမဲ့စိတ်ဝင်စားစရာကောင်းတာကဒီလိုအစားတောက်တွေဆေးဝါးတွေအန္တရာယ်ဖြစ်စေတယ်ဆိုတဲ့ပစ္စည်းတွေကိုထုတ်လုပ်သူတွေအပေါ်မှာအရေးယူမှုပေါ့နော်နောက်မလုပ်ရဲအောင်ဒီလိုဥပမာမျိုးတွေလည်းသိပြီးမတွေ့ရပါဘူးအဲ့တော့ဒီအစိုးရအာဏာပိုင်တွေရဲ့လှုပ်ဆောင်မှုအပေါ်မှာလည်းဆွေးနွေးစေချင်ပါတယ်ရှင့်ဆရာဥပအောက်ခိုင်ဆရာရင်ဆွေးနွေးပေးပ
ါဟုတ်ကဲ့ပါအဲ့တော့ဒီပေါ့နော် FDA ကတော့သူတို့ကအဲ့ဒါဒီစားတောက်တွေကိုဟာလာမစားတောက်နေတဲ့ဥစ္စာတွေကိုသူတို့ဓာတ်ကွက်ကမ်းမှဆစ်ဆီးပြီးထုတ်ပြန်တာသူတို့အလုပ်ပေါ့ဟာလာဒီတင်းစည်းတာတွေဖန်းစည်းတာတွေဟာလာကနပြောတဲ့ဖြတ်စည်းတာတွေကဟိုတို့နဲ့မဆိုင်ဘူးလို့ငကိုတုံးကတော့ပြောတယ်ပေါ့เนาะဒါစီပင်ရဲ့အလုပ်ပေါ့တော့ဟိုကျွန်တော်တို့နိုင်ငံမှာကဟိုတာဝန်ယူမှုတာဝန်ခံမှုကတကယ်ကိုမရှိတဲ့လောက်ဖြစ်နေတာတယောက်နဲ့တယောက်ကဌာနဆိုင်ရာတွေကလည်းအဲ့လိုဗောလီဘောပုတ်နေတာဒါကတော့စီပင်အလုပ်ဒါကတော့ဟလာတတိအလုပ်ဟလာဒါကတော့ဘာအလုပ်အဲ့လိုမျိုးပေါ့အဲ့တော့ကြားထဲမှာဘယ်သူကပဇာကဘယ်သူကနင့်နာနေလဲဆိုတော့စားသုံးသူပြည်သူတွေပေါ့အဲ့တော့မျိုးသားအစားအသောက်ဥပဒေကကျွန်တော်ကျမ်းမာရေးဝန်ကြီးဌာနကဒါဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်မှာရေးဆွဲခဲ့တာပေါ့နော်အဲ့တော့သူတို့ရေးဆွဲခဲ့တဲ့ဥပဒေမှာဟလာပုံမှန်28ကာကြီးကောက်ကငယ်ဟလာတန်းစီပြီးတော့ဒီအေးအေးယူနိုင်တဲ့ပုံမှန်တွေပါတယ်ဟိုပြစ်ဒဏ်ကတော့နည်းနည်းတော့အားနေတယ်ဒါပေမဲ့လည်းဟိုထောင်ဒဏ်တွေကတော့3နှစ်အထိဆိုဟလာ5နှစ်အထိဆိုတစ်နှစ်တို့အဲ့လိုမျိုးပါတာပေါ့နော်ဒါပေမဲ့ခုနပြောသလိုပဲဟလာတင်းစားမှာပညာလိုက်တာနဲ့ပြီးသွားတယ်အဲ့တော့တရင်းစာဒီကျွန်တော်တို့ကြီးမုံတရင်းစာဆိုလို့ရင်တသိန်း700လောက်စောင်းရီထွက်တယ်မြမပြည်သူလူထုကဟလာ90ကျော်ဟလာမြမအလင်းဆိုလဲဒါစောင်းရီတသိန်းကျော်လောက်ထွက်တယ်အဲ့တော့တရင်းစာမဖတ်မိတဲ့လူတွေမဖတ်တဲ့လူတွေမယူတဲ့လူတွေဘာမှမသိလိုက်ဘူးကျွန်တော်တို့တော့တခါလေသူတို့ကြီးညာတာကကြီးမုံနဲ့မြမအလင်းနဲ့မှမြမအလင်းမှပဲကြီးညာလိုက်တော့ကျွန်တော်တို့ကကြီးမုံယူတဲ့အခါမှာမသိလိုက်တာရှိတယ်အဲ့တော့ပြည်သူမှဘလို့မှဒီကိစ္စ awareness မဖြစ်ဘူးနောက်တစ်ခုကသူတို့ကမစားသုံးနိုင်ဘူးလို့ထုတ်ပြန်ကြေညာလင်ကစားပဲဒီအရာကြီးဘက်မှာပြန်တွေးနေရတာရှိတယ်။ဒါဖြစ်လို့ဆိုတော့ကျွန်တော်တို့အဖွဲ့ကကျောင်းမုံဒေသနေဈေးတွေလိုက်ဆက်တဲ့အခါမှာဒါတွေကိုတွေးတော့ကျွန်တော်တို့ကတော့တင်းစီးတယ်ပေါ့နော်တင်းစီးတယ်ကျွန်တော်တို့ကဟလာဖြတ်စီးတာဒီကျွန်တော်တို့က ကျဲလို့စီမင်းတို့နဲ့ကျွန်တော်တို့ကပေါင်းပြီးကျွန်တော်တို့ကတော့လုပ်နေတယ်ပေါ့ဒါပေမဲ့ဟိုဘယ်လိုပြောရမလဲတောင်ချအရေးယူဖို့ဟလာတရားဆွဲဆိုဖို့ကျတော့ကျွန်တော်တို့မှာအခွင့်အာဏာမရှိဘူးဟလာခုနအမျိုးသားအစားအသောက်ဥပဒေမှာပဲပုံမှန်34မှာဒီဥပဒေကဆွဲနဲ့တရားဆွဲမယ်ဆိုရင်ကျမ်းမာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်ယူရမယ်ဆိုတာပါနေတဲ့အတွက်ကျွန်တော်တို့လုပ်လို့မရဘူးအဲ့တော့အာဏာပိုင်အဖွဲ့အစည်းကလည်းခုနပြောတဲ့အစိုးရဘက် FDA ရဲ့လည်းဒါကိုမလုပ်ဘူးအဲ့ဒါကိုပြည်သူလူထုတွေကလည်းတကယ့်ကိုအာမလို့အာမညာဖြစ်နေတယ်အတခါလာလည်းပြင်ညာပေးတယ်အတခါလာလည်းပြင်ညာတယ်ဟလာဟိုလူတွေလည်းသင်္ကန်းနဲ့တယောက်ပြီးတယောက်ဒီကုန်ပြီပေါ့နော်ဟိုတနေ့ရတယ်ဟလာအဲဒါအထူးကိုဆရာဝန်ကြီးပအောင်ကဥဒဏ်ချက်အထုတ်ကစားနဲ့ဆုံးသွားပါလေဟုတ်ကဲ့
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဆရာဒေါက်တာခင်မောင်ညိုဆရာရောအာနာပိုင်တွေဘက်ကအေးအေးယူလို့ဆောင်မှုဒီကိစ္စပေါ်မှာဘလောက်အလေးအနက်ထားပါလဲဆရာဒီပေါ်မှာဗာများပြောချင်ပါလေ
ဟောတကယ်လေတော့ကျွန်တော်တို့ပထမတော့လေဒီလိုတမ်းမြင်မျိုးပထမဆုံးပြည်သူ awareness ကတော့ပိုအရေးကြီးတယ်လို့ထင်ပါတယ်ဟောအမေရိကန်လိုအင်္ဂလန်လိုတော့မဟုတ်ဘူးပေါ့လေအဲ့ဒီမှာတော့မှကျွန်တော်တို့တော်တော်လေးကိုဖြစ်တာပဲဒီတရုတ်မှာဆိုလည်းတို့ဒီစားတော့ကောင်မလိညာမှုမလမင်းရောတာတွေပါလေဖြစ်လာတာလေအခုအရေးကြီးတာကကျွန်တော်တို့ဒီမိဘတွေပေါ့လေចောင်းသားတွေကိုဒီចောင်းစေတန်းမှာစားတော့တဲ့ပစ္စည်းတွေကတော်တော်လေးဆိုးပါတယ်မိဘတွေကအဲ့ဒီကိစ္စကိုတော်တော်လေးကိုအစိုးရပြောဖို့တော့လိုတယ်လို့ထင်ပါတယ်ចောင်းစေတန်းကဟာလေကလေးတွေကဒီထိလွယ်ရှလဲတယ်လေအဲ့တော့ကလေးတွေကိုဒီအစားအသောက်တွေကိုသဘာဝမကျတဲ့အစားအသောက်တွေ USA တွေမှာရှိနေတယ်အဲ့ဒါတွေမစားကြဖို့နဲ့တော့ကြမ်းတဲ့လူပေါ့လေသိပ်ပြီးတော့ကျွန်တော်တို့ထူးထူးဆန်းဆန်းအစားတွေမစားကြရင်တော့ပထမဖြစ်နိုင်တော့
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါကျမတို့ဒီပါဝင်ဆွေးနွေးမယ်ကျမတို့သောရရှင်နတ်မောင်မြို့ကဥမြင့်ထေးလည်းရှိပါတယ်ရှင်ဥမြင့်ထေးပါဝင်ဆွေးနွေးပါရှင်
ဟုတ်ကဲ့ခုနကကျွန်တော်တို့ဟိုအထက်ကပြောခဲ့တဲ့ဒီဟိုပုံကိုပြောခဲ့တယ်လို့ပါပဲကျွန်တော်နတ်မောင်မြို့မှာဆိုလို့ရှိလို့ရှိရင်လည်းအမြစ်တွေကိုဆေးဆိုးထားရရှိတယ်ငပိကိုဆေးဆိုးထားရရှိတယ်နောက်အရက်ထဲမှာဆိုလို့ရှိရင်အရက်မှာဆိုလို့ရှိရင်ကျွန်တော်တို့ခုဟိုပေါ့နော်ကက်မီကယ်ဓာတ်တွေတော်တော်များတယ်ကျွန်တော်တို့နတ်မောင်မြို့မှာဆိုရင်မြို့မရက်ကဆိုလို့ရှိရင်နတ်မောင်မြို့မြို့မရက်ကဆိုရင်လူရောက်30ကျော်လောက်တေဆုံးသွားရရှိတယ်ကျွန်တော်တို့မှာအားကိုးစရာဆိုလို့ကျွန်တော်တို့ခုနကသောသောပုံကိုပြောတယ်လို့ပေါ့ကျွန်တော်တို့ဒီကျမိုက်ဝင်ကြီးဌာနရဲ့အဲဆွဲတာပေါ့နော်အဲ့ဒါလေးရမှကျွန်တော်တို့ကဟိုပြုလို့ရတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီကျမိုက်ရေးစောင့်ရှောက်မှုအနေနဲ့ကတော့ကျွန်တော်တို့ကသာကျွန်တော်တို့သတိနဲ့ထားပြီးတော့ကျွန်တော်တို့ကစားသုံးရတဲ့အနေထားမှရှိတယ်
အဲ့တော့ဒီလိုအခြေအနေမျိုးတွေဒီလိုကိစ္စမျိုးတွေဟာဒါစီးပွားရေးသမားတွေဟိုစီးပွားရေးလုပ်ငန်းရှင်တွေဟာတာဝန်ခံရမယ်တာဝန်ယူရမယ်ဆိုတော့ဟိုစိတ်ဓာတ်မျိုးများကင်းမဲ့နေကြပြီလားဘလို့များယူဆပါလဲဆရာဒေါက်တာခင်မောင်ညို
အဲကျွန်တော်ထင်ပါတယ်ဒါကတော့ဒီလုပ်ငန်းရှင်တွေကဝိသမလောဘတွေရှိနေတာကြားလှပြီသူတို့ကဒီဘာရောရင်ကောင်းမလဲဆိုတဲ့ဟာကိုအများအားစဉ်းစားနေတာပါမြို့တိမဟုတ်မှာပဲကြီးခွန်နေဒီရောတာပဲကျွန်တော်တို့ဒီ coffee mix တွေမှာဆိုရင်ဟိုတကဘာလုံးရောကြတာအဲ့ဒီမကြီးစီတွေရောတာပဲအဲ့တော့ဝန်းသွားမယ်ကောင်းကြိုက်မယ်နေမကောင်းဖြစ်မယ်အရင်တည်းကချက်ကလေးဆိုတော့ကျွန်တော်တို့ဒီကော်ဖီမှုန့်မှာရောတာတွေရှိတယ်လေဒီတန်ကျွဲစီတွေရောတယ်အမျိုးစုံရောကြတယ်ပြီးတော့လုတ်ကြတော့ဒါကသူတို့အနေနဲ့ဒါတရားနီလန်ကြတယ်လို့ထင်တယ်အခုစီတွေကြတော့ဟိုနိုင်ငံသားလည်းဝင်တယ်ကျွန်တော်အဲ့ဒီစီတင်းတွေရောရောင်းတယ်အဲ့တော့ကျွန်တော်တောင်သူတွေလည်းဟိုစီကောင်းကောင်းမရတော့ဘူးနိုင်ငံသားဝင်တဲ့စီနဲ့ပြဿနာတက်နေပါဘောဒါကစီးပွားရေးပါအများကြီးထိခိုက်ပါတယ်ဒီစိုက်ပျိုးရေးလုံးနေတဲ့တောင်သူတွေထိခိုက်တယ်လို့ကျွန်တော်တို့စားသုံးသူလည်းထိခိုက်ပါတယ
်ဒီမှာဆိုလို့ရှိရင်အခုမြန်မာနိုင်ငံဟာဆိုလို့ရှိရင်လည်းနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုပို့ပြီးတော့လမ်းဖွင့်မှုလုပ်နေတာပါပြည်ပကရင်းနှီးမြှုပ်နှံမှုတွေဝင်လာရင်ရောဒါမျိုးတွေဖြစ်မလာနိုင်ဘူးလားဒီကိစ္စတွေကိုကြိုပြီးတော့စဉ်းစားပြီးတော့ပြင်းစင်မထားသင့်ကြဘူးလားဆရာဥပအောက်ခိုင်ဆွေးနွေးပေးပါရှင
်ဟုတ်ကဲ့ဒီပြည်ပကရင်းနှီးမြှုပ်နှံမှုတွေဝင်လာရင်လည်းဖြစ်နိုင်တာပဲဟာလာဘာဖြစ်လို့လဲဆိုတော့တလောကအမေရိကန်မှာဒီအစားအသောက်ထဲမှာဒီမုန်တစ်ခုပေါ့နော်မုန်တစ်မျိုးထဲမှာဟာလာရာသုံးနှစ်နဲ့ဟာရောလို့ထောင်းတန်း28နှစ်ဟာလာကုမ္ပဏီပိုင်ရှင်ကိုချပစ်လိုက်တာမကြသေးပါဘူးအဲ့တော့ဟိုနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဝင်လာရင်လည်းရှိမှာပါပဲအမှထိုင်းနိုင်ငံဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကိုတင်သွင်းတဲ့ဟိုအချိုးရီဆိုပါစို့ကျွန်တော်တို့နိုင်ငံကိုတင်သွင်းတဲ့ quality ကသူတို့ပြည်တွင်းမှာဖျက်နေ quality နဲ့နိုင်နေတယ်ဈေးနှုန်းလည်းနိုင်နေအဲ့တော့ဒီနိုင်ငံဗမာတွေကဆင်းလဲဆင်းရဲတယ်အားလဲအားတယ်ဆိုတဲ့သဘောနဲ့ဟလာဈေးဘောနဲ့ quality မမီတဲ့ဟလာစားတောက်ကုန်တွေကိုကျွန်တော်တို့ဒီကိုထိုင်းရန်လည်းတွင်းတယ်တရုတ်ကလည်းတွင်းတယ်အဲ့တော့တရုတ်ကတော့ပိုဆိုးတာပေါ့နော်အဲ့တော့ဟိုပြည်ပကလည်းဓာတ်တွေဝင်လာနိုင်တယ်ပြည်တွင်းကလည်းကျွန်တော်တို့ကဟုတ်လား မနေ့မိုးလင်းကလေးကဟလာဘာမှစားရမရှိပြောမယ်ဆိုမနေ့မိုးလင်းကျွန်တော်တို့တစ်ဖက်ရောက်မယ်ဆိုရင်တစ်ဖက်မှာအယောင်လောက် orange juice ဆိုတဲ့ဓာမြင့်ဆိုးတွေတုံးတယ်တခါအီဂျာကွေးမှာပွာလာအောင်ဆိုမိုးနီးယားပါတဲ့ဟလာပွာသေးကိုတုံးတယ်ဟလာနောက်အယောင်လောက်ကျွန်တော်တို့ orange juice ကိုလာအဝါယောင်သေးတွေတုံးတယ်အဲ့တော့ကျွန်တော်တို့မှာဒီမနေ့ breakfast ကလေးကဟလာခုနအနီရနဲ့စပြီးတော့စားတော့ကုန်ဒီမှာဂျုံရတာဟလာမိုးဝင်းကားပတ်ဆို formalin ဟလာအခုခောက်ဆဲတွေဆိုရင် formalin မပါတဲ့ခောက်ဆဲဆိုတာတော်တော်ရှားနေပါပြီဒါတွေလည်းကြာနေပြီပေါ့နော်ဒီကနေ့စဉ်စားပြန်တော့လဲနေ့စဉ်ငချောက်မှာဆိုကျွန်တော်တို့ဒါရင်းသက်ဆေးဟလာ triglyceride နေတုံးနေအဲ့တော့ကျွန်တော်တို့တနိုင်ငံနဲ့ဒီလိုဖြစ်တာလားဆိုတော့အရင်တုန်းကထိုင်းနိုင်ငံမှာဒီငချောက်ဒီငပိတွေမှာရှင်မနာအောင် triglyceride တုံးခဲ့ဘူးလေပညာပေးတဲ့အစိုးရကြီးပညာပေးလုပ်ငန်းတွေလုပ်တယ်အဝဲနဲ့ရှင်းအောင်လုပ်တယ်ဒါပေမဲ့လုပ်ငန်းရှင်ရမရဘူးပြီးတမလောဘဆိုတော့အဲ့တော့နောက်ဆုံးကျတော့တောင်ချပလိုက်တဲ့အခါမှာအခုတော့ထိုင်းနိုင်ငံမှာဒီငပိငချောက်တွေမှာဘယ်နဲ့ဆိုရင် triglyceride ပိုးတတ်စီရှင်မနာအောင်တုံးတဲ့စီတုံးတာမရှိတော့ဘူးပွားပြောက်သွားတာတွေ့ရတယ်အဲ့တော့အဓိကကတော့အေးအယူဖို့ခိတိရောက်ရောက်ပြီးရောက်ဟန်ထားနိုင်တဲ့ပြည်ထောင်နေနဲ့အစိုးရဘက်ကအေးအယူဖို့လိုပါတယ်အဲ့ဒါကျွန်တော်တို့နိုင်ငံမှာဥပဒေတွေကဟလာ on paper on a statement မယ်ဟလာစာရွက်ပေါ်မှာပဲဥလီတွေပေးနေတယ်အဲ့ဒီအတွက်သူဒုက္ခရောက်တာ
ပေါ့ပြဿနာတစ်ခုကိုအခက်ခဲဒီနိုင်ငံတွင်းမှာဖြစ်တဲ့ဟာဆိုရင်နောက်ဆုံးတော့ဒါအစိုးရပဲပြောကြရတာပါဆရာဒေါက်တာခင်မောင်ညိုကျွန်မတစ်ခုလောက်ထပ်မေးချင်ပါတယ်အစိုးရဘက်ကခုနဥပအုပ်ခိုင်ပြောသွားတယ်လို့ပေါ့နော်ဒီလိုဟိုလူဒုလူတယောက်တည်းအတွက်မဟုတ်ပါဘူးဒါစားသုံးသူဆိုတာတယောက်လည်းဖြစ်နိုင်တယ်တသိန်းလည်းဖြစ်နိုင်တယ်တသန်းလည်းဖြစ်နိုင်တယ်တနိုင်ငံလုံးဖွင့်လို့ရှင်လဲဒါတန်ပေါင်းများစွာလည်းဖြစ်နိုင်ပါတယ်ဒီလိုလူတွေအတွက်အန်ဒီယေရှိစေတဲ့အစားအသောက်တွေလူသုံးကုန်တွေဒီလိုအန်ဒီယေတွေဖြစ်ခဲ့လို့ရှင်ရဲ့အစိုးရဘက်ကအ ਨੇ ဆုံးပေါ့နော်ဒီဇဲဥပဒေနဲ့အရေးယူတာမျိုးအရေးယူပြလိုက်တာမျိုးများလုံမပေးသင့်သေးဘူးလားဆရာ
ဟာအများကြီးလုံပေးသင့်တာပေါ့ဒီဥပဒေရယူသင့်တဲ့ဟာတွေအပြင်ကလူဘာမှပြောရင်တော့မှရဲအနေနဲ့ရေးပိုင်ပြီးတော့ဆွဲသင့်တဲ့ဟာတွေဆွဲရမှာပဲကျွန်တော်အင်္ဂလန်မှာရှိတုန်းကဆိုရင်ဒီ Prince Philip ရဲ့เนาะဘုရင်မကြီးချင်းရတော်ရဲ့ဒီခေါ်နွားချံတွေကထွက်တဲ့နွားတို့ကိုရောင်းတဲ့ခါမှာစံချိန်မဖြစ်ဘူးရေရောလာတာများတဲ့အတွက်အဲ့ရေရောလာတဲ့အတွက်သူ့ကိုတန်ွေချတာရုံးတော်မှာတန်ွေချတာရှိပါတယ်အဲ့တော့ကျွန်တော်တို့အရေးယူမှုဆိုတာဒီစားတော့ကုန်မှာအမှန်တန်အရေးကြီးပါတယ်ဒါကိုအရေးယူဖို့လိုပါတယ်ကျွန်တော်တို့ဒီအခုဆိုရင် organic အစားအစာတွေဆိုပြီးတော့အော်နွားနို့တွေနို့မှုတ်တွေအဲ့လိုမျိုးတွေဟောလုံနေကြတယ်လေအဲ့ဒီ organic အစားအစာတွေကိုတရုတ်ကအရန်တော့ဝယ်သုံးနေကြတယ်ဘာကြောင့်လဲဆိုရင်သူတို့စီမှာအဲ့ဒီဒုက္ခအကြီးကြီးဖြစ်သွားတယ်ဆိုတော့ကလေးတွေအတွက်ကို organic milk ကအရန်အရေးကြီးတယ်လို့ဖြစ်သွားတဲ့အတွက်ဒီလိုမျိုးဖြစ်ခဲ့တယ်ဒီတော့ကျွန်တော်တို့ကအဲ့လိုအရေးမယူဘူးနဲ့ထားလေကြာလာလေဟောဒုက္ခရောက်လေကျွန်တော်လူတွေသေကြလေဖြစ်မှာပဲဒီခုနပြောတယ်လို့ပေါ့ဟောဆရာဘောက်ခိုင်ပြောတယ်လို့ကျွန်တော်တို့ကဒီကန်ဆာဖြစ်တဲ့လူတွေကအဓိကဘုံမပြင်းအများဆုံးနှိပါလို့ဖြစ်လာပြီဆိုတော့ဟာတခြားဘာကြောင့်မှမဟုတ်ပါဘူးဒီစီနဲ့စားသုံးစီနဲ့ဟောကျွန်တော်တို့ဟောမူတက်နေတဲ့နော်ငရုတ်သီးမှုတ်တွေကျွန်တော်စားသုံးတဲ့ lifestyle တွေအများကြီးဒါကြောင့်ဖြစ်တာပါအဲ့တော့ကျွန်တော်တို့ဇီကိုအခုချိန်မှာစကြရောစားရောယူတရားကနေဝင်နေတဲ့အဲ့ဒီဟာတွေကအကုန်လုံးသုံးထားတဲ့ချွတ်ဆေးတွေက residue တွေကျန်နေတယ်ကျွန်တော်တို့အစားအသောက်ဒီမှာ residue တွေအများကြီးကျန်တယ
်အဲ့ဒါ
တစ်ခါလေကြတော့ဆရာမရဲ့ကော်ဘီဒုတ်တို့ဘာလို့မှကျန်နေတဲ့ဒီပိုးသတ်ဆေးကြောင့်တည်တဲ့လူတွေရှိတယ်ဆိုတာအလုံးသိပါတယ
်အဲ့ဒီခါလေးတွေ
အကုန်လုံးကိုလုံးကြရမှာပေါ့ကျွန်တော်တို့เนาะအရေးယူဖို့အရေးကြီးတယ်လို့ကျွန်တော်ကဟောပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲရန်နာခွင့်ပြုပါရှင်ဆွေးနွေးပေးခဲ့ကြတဲ့ဆရာဒေါက်တာခင်မောင်ညိုဥပအုပ်ခိုင်ဦးမြင့်ထီတို့ကိုအထူးပဲကျေးဇူးတင်ပါတယ်ဆာရီတာဆွေးနွေးကြတဲ့သောရရှင်တွေကိုလည်းကျေးဇူးအထူးတင်ပါတယ်ရှင
်မတ်တင်ကြီးထိုက်စီစဉ်တင်ဆက်တဲ့အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ယူကရိန်းအရှိဘက်ချမ်းမှာရုရှားနိုင်ငံရဲ့ကျူးကျော်မှုတွေဆက်ရှိနေစေပါ။ OSCE လို့ခေါ်တဲ့ဥရောပတိုက်တဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာအမေရိကန်တန်မာကြီးဒန်နီယယ်ဘိုင်ယာရဲ့ပြောကြားချက်အရယူကရိန်းအရှိဘက်ချမ်းကအခြေအနေတွေဟာတင်းမာနေစေပဲလို့ဆိုပါတယ်။ပြီးခဲ့တဲ့ဇွန်လ1ရက်နေ့ကအခုအချိန်ထိယူကရိန်းစစ်သား63ဦးသေဆုံးပြီး
329ဦးထက်မနည်းဒဏ်ရာတွေရခဲ့တယ်လို့ရုရှားနဲ့ယူကရိန်းခွဲထွက်ရေးတပုံတို့ရဲ့တပ်ပေါင်းစုကပြောပါတယ်ဒီသွေးထွက်တန်ယုံမှုတွေကမြေပြင်မှာယုံကြည်မှုရော့ကျစေတယ်လို့သဘောထားတင်းမာလာစေတယ်လို့တန်မာကြီးဘာယာကပြောပါတယ်ဒီသွေးထွက်တန်ယုံမှုကိုရပ်ပစ်ဖို့လိုပါတယ်ဒါကြောင့်လဲရုရှားရဲ့ရန်လိုမှုကြောင့်ယူကရိန်းအရှိချမ်းမှာဖြစ်နေရတဲ့ပဋိပက္ခတွေငြိမ်းချမ်းစွာအပြေရှာနိုင်မဲ့နီလန်အတွက် OSCE ရဲ့ဂျိုးပန်းမှုတွေကိုအမေရိကန်ပြည်ထောင်စုကအပြည့်အဝထောက်ခံနေတာပါအထူးဆောင်ကြည့်လည်လာရေး SMM အဖွဲ့အနေနဲ့စစ်ပွဲတွေရန်နာသွားတဲ့ဒေသတွေကိုတွားရောက်ခွင့်ရဖို့လိုသလိုနိုင်ငံတကာနယ်နိမိတ်မြင်းတွေကိုကြော်ဖြတ်ခွင့်အပောင်းဝင်ပဋိပက္ခဖြစ်နေရတဲ့ဒေသတွေကိုပါတွားရောက်လည်လာခွင့်ရဖို့လိုပါတယ်နိုင်ငံကအသိမှတ်ပြုထားတဲ့ယူကရိန်းနဲ့ရုရှားနယ်စပ်တခြားကလှုပ်ရှားမှုတွေပေါ်ရုရှားနဲ့ယူကရိန်းခွဲထွက်ရေးတပုံတွေပေါင်းဖွဲ့ထားတဲ့တပ်ပေါင်းစုကပုံမှန်ဆိုသလိုထိန်းချုပ်နေတာပါယူကရိန်းခွဲထွက်ရင်အင်အားစုတွေနဲ့ရုရှားကဓာတ်ရိုက်ပါဝင်ပတ်သက်နေတာတက်တည်ပြနိုင်ဖို့ရှင်းရှင်းလင်းလင်းဖြစ်အောင်ဖော်ထုတ်နိုင်ဖို့ SMM အဖွဲ့ကဆက်လက်လှုပ်ဆောင်နေပါလေခွဲထွက်ရေးတပ်တွေထိန်းချုပ်ထားတဲ့နယ်မြေတွေကရုရှားတို့ရဲ့စစ်လက်နက်စနစ်ကို SMM ကဆက်လက်စုံစမ်းနေစေဖြစ်ပါတယ်။ဒါအပြင်ရုရှားနေဆက်ကနေခွဲထွက်ရေးတပုံတွေထိန်းချုပ်ထားတဲ့ယူကရိန်းဘက်အချမ်းကိုဖျက်ဆီးသွားလာနေတဲ့စစ်ဝတ်စုံဝတ်တတိပုဂ္ဂလတွေစီကအချက်လက်အထောက်အထားအများပြားကို OSCE စောင့်ကြည့်ရေးအဖွဲ့တွေကရထားပါတယ်။ယုံကြည်စိတ်ချရတဲ့အပြစ်ခတ်ရစဲရေးကသာအရသားတွေကိုအန္တရာယ်ကကာကွယ်ပေးနိုင်မှာဖြစ်တယ်လို့ Mins အပြစ်ရသဘောတူညီချက်အတိုင်းနိုင်ငံရေးကိစ္စတွေကိုယူကရိန်းကဆက်လက်အကောင့်ထဲပုံနိုင်မဲ့အခြေအနေကိုဖန်တီးနိုင်မှာဖြစ်ပါတယ်။မင်းစာချုပ်ပါအချက်တွေအတိုင်းရုရှားကအပြည့်အဝလိုက်နာအကောင့်ထဲမဖော်ဘူးဆိုရင်ပိတ်ဆို့တံခတ်မှုတွေဆက်ရှိနေအောင်မယ်ဆိုတာကိုသမ္မတပူတင်အနေနဲ့ရှင်းရှင်းလင်းလင်းသိရအောင်သမ္မတအိုဘားမားနဲ့အခြားအမေရိကန်အစိုးရအရာရှိကြီးတွေကပြောဆိုထားခဲ့ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။တရရှင်တို့ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းအတိပေးအပ်ပါရခင်ဗျာ။အခုတော့ကြာရှိနေသေးတဲ့အချိန်မှာနောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်။
အီရန်နိုင်ငံလေတဲ့စခန်းတစ်ခုကတဆင့်ရုရှားဘုံးကျဲလေယာဉ်တွေစီးရီးယားနိုင်ငံတဲကိုသွားပြီးတော့လေကြောင်းတိုက်ခိုက်မှုတွေကိုလုပ်နိုင်ဖို့အီရတ်နဲ့စီးရီးယားက IS စစ်သွေးကြွတွေကိုတိုက်နေတဲ့အမေရိကန်ဥဆောင်တဲ့ပူးပေါင်းတပ်ညွန်ပေါင်းတပ်တွေကလက်ရှင်းပေးထားပါတယ်တခါဒီနိုင်ငံတော်အတိုင်းမင်ခံပုတ်ကိုဒေါင်ဆန်းစုကြည်ဟာဒီကနေ့ဩဂတ်လ18ရက်နေ့မှာတရုတ်နိုင်ငံခီးစဉ်ကိုစတင်မှာပါဒေါင်ဆန်းစုကြည်အနေနဲ့တရုတ်မြန်မာနယ်စပ်ကဒုက္ခသည်တွေအရင်နဲ့အချင်းကျနေတဲ့တရုတ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဘိုးလွတ်မြောက်ရေးအတွက်တောင်းဆိုတင်တယ်လို့ကမ္ဘာတဝန်လူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာမှတ်တမ်းတင်နေတဲ့ Human Rights အဖွဲ့ကပြောကြားလိုက်ပါတယ်တခါဘရာဇီးလ်နိုင်ငံမှာအင်္ဂါနေ့ကစတီးယမြောက်နေ့ကျင်းပနေတဲ့ Rio Olympic မှာရွှေတဆိပ်စု28စုအတွက်ပြိုင်ဆိုင်နေကြပါတယ်။အင်္ဂါနေ့နေ့လယ်ပိုင်းကအမျိုးသမီးဘောလုံးဆီမီဖိုင်နယ်ပွဲမှာဆွီဒင်အသင်းကအင်ရှင်ဘရာဇီးလ်အသင်းကိုပယ်နယ်တီမှာတကောအတာကာပြီးတော့၄ဂို၃ဂိုနဲ့အနိုင်ရသွားတဲ့အတွက်ဖိုင်နယ်တက်သွားပါတယ်။မာရာဂါနာအားကစားကွင်းမှာကန်ကြတဲ့ပွဲမှာအချိန်ပိုကစားပြီးချိန်အထိနှစ်ဖက်ဂိုးမရတဲ့အတွက်ပယ်နယ်တီကန်ပြီးတော့အရှုံးအနိုင်ဆုံးဖြတ်တာပါ။ကနေဒါနဲ့ဂျာမနီအသင်းတို့ဒီမီနီရိုအားကစားပွဲမှာကစားတဲ့အမျိုးသမီးနောက်ဆင်မီဖိုင်နယ်မှာတော့ဂျာမနီအသင်းက2ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ဖိုင်နယ်တက်သွားပါတယ်။ဒါကြောင့်တောက်ချနေကြရင်ဆွီဒင်နဲ့ဂျာမနီတို့အိုလံပစ်ချန်ပီယံလူကြရမှာပါ။အမျိုးသားဘောလုံးဆင်မီပွဲတွေကိုတော့ဘရာဇီးလ်နဲ့ဟွန်ဂျူရက်နိုင်ဂျီးရီးယားနဲ့ဂျာမနီတို့ဒီကနေ့မှကန်ကြမှာပါ။ဒီကနေ့ပြေးဖုံပြေးပွဲတွေထဲမှာတော့အမျိုးသားမီတာ 9,000 ပြေးပွဲမှာမြန်မာအသင်းကကိုဆန်းနိုင်တဲ့အမျိုးသမီးမီတာ 800 ပြေးပွဲမှာမတ်ဆွေလီမြင့်တို့ဝင်ရောက်ပြိုင်ကြမှာပါ။သူတို့နှစ်ယောက်လုံး heat အဆန်းပြိုင်ပွဲတွေကိုအရင်ပြိုင်ရမှာဖြစ်ပြီးအနိုင်ရတဲ့အပေါ်မူတီကနောက်အဆင့်တွေတက်သွားမှာဖြစ်တယ်လို့ Rio မှာရောက်နေတဲ့မြန်မာအိုလံပစ်အသင်းတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါရရှင်
။ဒါကတော့သတင်းအချင်းချုပ်ကိုမတ်စုမြတ်မုံပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုမိနစ်တွေစီစဉ်ထုတ်လို့ရမျိုးကမတ်ဤတန်စင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။VOA နားဆင်ကြရတဲ့အတွက်အချူးတေးစုတင်ရှိပါတယ်နိုင်ငံတကာကတောတာရှိများနဲ့တကောမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေကျွန်တော်ဇမိုးပဲပါခင်ဗျာ
This program has come to you from the Voice of America, Washington.